Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်2019ခုနှစ်စက်တင်ဘာလ25ရက်တနင်္လာနေ့မနက်ဖြန် VOA အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေစတင်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ3240အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနှာစင်နိုင်ပါရှင်။ကျွန်မခွန်ယူပါခုမနက်ခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာမနက်ခင်းပါခင်ဗျာ။ဒီကနေ့မနက်ဖြန်သတင်းတွေကိုကိုစောဝင်းနိုင်နဲ့ကျွန်တော်ကြော်ကြော်သိမ်းပြောပြမှာပါ။ဂျာမနီပြည်သူ့ရွေးကောက်ပွဲမှာလက်ရှိဝန်ကြီးချုပ်အင်္ဂလာမာဂရက်ရဲ့ပါတီနဲ့မဟာမိတ်ပါတီတို့မဲအများစုရတာကြောင့်မစ်မာကောတက်တန်း၄ချိန်ဆက်တိုက်ဝန်ကြီးချုပ်ဖြစ်ဖို့ထေချာတော့ရှိနေပါပြီ။မင်္ဂလာဒေ့မှာရောက်နေတဲ့ရိုဟင်ညာကလေးငယ်ဒုက္ခသည်တွေအတွက်အကူအညီဒါကာမျိုးတွေကိုရောက်သွားပြီလို့ UNICEF ကပြောပါတယ်။ ARC အကြံဖက်အဖွဲ့ကတက်သွားတယ်လို့ဆိုတဲ့ဟိနူဘာလာဝင်28ဦးရဲ့ရုပ်အလောင်းတွေကိုတနင်္ဂနွေနေ့မှာရှာတွေ့တယ်လို့တက်မတော်ကောင်းရေးဦးစိုးယုံကသတင်းထုတ်ပြန်ပါတယ်။ဒီသတင်းတွေပါဝင်တခြားနိုင်ငံတကာထိတ်တန်းသတင်းတွေကိုလည်းသိရပါမယ်ခင်ဗျာ။
အခုနှစ်ခင်နားဆင်ရမယ့်အစီအစဉ်တွေထဲမှာတော့ကြောက်စိမ့်ထွက်ရဒေတာတခုဖြစ်တဲ့ KIA ကချင်လွတ်လပ်ရေးတပ်ဖွဲ့တွေစခန်းချတယ်ဆိုတဲ့အကြောင်းပြချက်နဲ့နန်စီပန်ရွာကနာကိုဒီစီနက်ဆန်အများပြတည်ယူခွင့်ပိတ်ပင်ထားပါဗျ။သ
ူတို့ဘရူမုံကြီးကဆိုစက်တင်ဘာလ2ရက်နေ့လောက်မှာစပိတ်တာ။အခုကျွန်တော်တို့ဒီနန်စီပန်ပိတ်တာတော့14ရက်နေ့ကပိတ်တာ။တော့အခုဘဒူမုံဟိုတနိုင်းအထက်ကိုတနိုင်း
ခန့်တီမြုပ်ကန်တူရပြပြချက်နဲ့အတူနားဆင်ရမှာပါမြန်မာဒီမိုကရေစီရေးစုနေကမှာတော့ရခိုင်ပြည်နယ်တဲကပြိပခတ်ဖြစ်ရရမှာနေထိုင်သူတွေအတွက်အကူအညီပေးရမှာမျက်မျက်တာတာဖြစ်ဖို့လိုကြောင်းနဲ့စိန်ခေါ်မှုတွေကိုကြော်လွားဖို့ကြိုးပမ်းနေတဲ့အကြောင်းတွေပြောပြထားတဲ့မြန်မာဒုတိယနိုင်ငံခြားရေးဝန်ကြီးနဲ့ VOA တီးတပ်မြန်မာကန်ပြန်လည်ထုတ်လွှင့်ချက်ကိုနားဆင်ရမှာပါအခုရင်ဆုံးတော့တနင်္လာနေ့မနက်ဖက်ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုစောဝင်းလှိုင်တို့ကကြေညာပါမယ်ရှင်
ဂျာမနီထူထူရွေးကောက်ပွဲမှာလက်ရှိဝန်ကြီးချုပ်အင်္ဂလာမာဂရက်ဟာ၄ချိန်မြောက်တက်တန်းအတွက်ထပ်ပြီးအနိုင်ရသွားပါတယ်။လွန်ခဲ့တဲ့3လမှာမဲဆွယ်စည်းရုံးပွဲတွေစတင်ကြတဲ့အခါဒီလိုရလတ်ထွက်လာမယ်ဆိုတာကိုတော့ခံမှန်းထားခဲ့ကြပြီသားပါ။ဒါပေမဲ့လည်းဝန်ကြီးချုပ်မာဂရက်ရဲ့အာဏာရခရစ်စတန်ဒီမိုကရက်စီပါတီဟာခံမှန်းခဲ့တာတဲ့မဲရည်အတွက်လျော့သွားပြီးလက်ရဆွန်ပါတီကတော့ခံမှန်းထားတာတဲ့မဲရည်အတွက်ပိုရတဲ့ပုံရှိပါတယ်။မဲယုံထွက်ကောက်ယူတဲ့စစ်တမ်းတွေပေါ်မှာအခြေခံပြီးမဲယုံနေပိတ်ပြီးတိတ်မကြခင်မှာထုတ်ပြန်တဲ့ပုံမှန်အဖြစ်အတော်လေးယုံကြည်လို့ရတဲ့ခံမှန်းချက်တွေအရမစ်မာဂရက်ရဲ့အာဏာရခရီးယန်ဒီမိုကရက်တစ်ယူနီယံ CDU နဲ့သူတို့ရဲ့မိဖက်ပါတီခရီးယန်ဆိုရှယ်ယူနီယံ CSU ပါတီနှစ်ယောက်ပေါင်းကမဲရည်အတွက် 32.500 ကျပ်လုံးရပါတယ်။ဒါကြောင့်လဲမစ်မာဂရက်ဟာသူတို့ကဘာစီဒီကရကဆိုရင်တက်တန်းလေးချိန်ဆက်တိုက်ဝန်ကြီးချုပ်ဖြစ်သူ၃ဦးထဲမှာ2ဦးပါဝင်ဖြစ်သွားတော့မှာပါ။စစ်တမ်းကောက်ယူသူတွေက CDU CSU ပါတီနှစ်ယောက်ပေါင်းမဲရည်အတွက် 36 ကနေ 39 ရာခိုင်နှုန်းထိရမယ်လို့ခံမှန်းခဲ့ကြတာပါ။CDU ပါတီရတဲ့မဲရည်အတွက်ကနေသွားပြီးဂျာမနီနိုင်ငံရဲ့အငင်းပွားပွဲလက်ရာဇွန်လူအများကြိုက် Alternative for Germany လို့ခေါ်တဲ့ PFD ပါတီကခံမှန်းထားတဲ့မဲပူရသွားတာကြောင့်မစ်မာဂရက်ရဲ့အောင်ပွဲဟာအပြည့်အဝဖြစ်တဲ့အနေအထားမျိုးတော့မဟုတ်ပါဘူး AFD ပါတီဟာဂျာမန်လွှတ်တော်မှာအမှန်နေရာရဖို့လိုအပ်တဲ့900ကိုင်လုံးမဲရည်အတွက်ကိုအသားလေးပဲကျော်ပြီး 73.400 ကိုင်လုံးအထိရမယ်လို့မဲယုံထွက်ကောက်ယူတဲ့စစ်တမ်းတွေကကြားနေပါတယ်
အမေရိကန်ပြည်ထောင်စုအတွင်းအာကစားပွဲတွေမစခင်နိုင်ငံတော်တချင်းဆိုတဲ့အခါအာကစားသမားတွေရောပွဲကြည့်ပိတ်တတ်တယ်ပါမတ်တက်ရပြီးအယူသွေးပေးကြတဲ့အလေးထားရှိရာကလွန်ခဲ့တဲ့နှစ်ပိုင်းအတွင်းကဆလို့ကစားသမားတချို့ကအဲ့ဒီလိုလုတာကိုကန့်ကွက်တဲ့အနေနဲ့ဒူးထောက်ထန်ချတဲ့အစဉ်အလာကိုစတင်ခဲ့တာကြောင့်အဲ့ဒီလိုလုကြသူတွေကိုအသင်းကနေထုတ်ပြဖို့တမရထွန်းကတောက်ချနေမှာပြောကြလိုက်တာကိုဆန့်ကျင်ပြီး National Football League NFL လို့ခေါ်တဲ့ American Football အာကစားအသင်းတွေကဒါစင်းနဲ့ချီတဲ့ကစားသမားတွေနီးပြတွေအသင်းပိုင်ရှင်တွေဟာတင်းနှင်းငွေတွေကဒူးထောက်တာလက်ချင်းချိတ်ဆက်တာတွေကိုပြုလုပ်ကန့်ကွက်ခဲ့ကြပါတယ်။ American လူမှုအတန်းဝိုင်းကလူနည်းစုတွေအပေါ်နှိမ်ချဆက်ဆံတာကိုကန့်ကွက်တဲ့အနေနဲ့နိုင်ငံတော်တချင်းဆိုတဲ့အချိန်မှာအနက်ဖယ်ကစားသမားတအူးကမနစ်ကဒူးထောက်ဆန္ဒပြတဲ့အစဉ်လာဆက်တင်ခဲ့တာမှာနောက်ပိုင်းမှာအာကစားသမားတော်များများကလည်းသူ့ရဲ့လောကီယက်ကိုထောက်ခံတဲ့အနေနဲ့နိုင်ငံတော်တချင်းဆိုတဲ့အချိန်မှာဒူးထောက်တာတွေပြုလုပ်ခဲ့ကြပါတယ်။အခုနှစ်မှာလည်းဒူးထောက်ဆန္ဒပြတာတွေဆက်လက်ပြုလုပ်လာနေကြတာကြောင့်အဲ့ဒီလူတွေကိုအတင်းကထုတ်ပြဖို့အလုတ်ဖြုတ်ပြဖို့တမရထရမ်ကတောက်ကြနေမှာပြုလုပ်တဲ့လူလူဟောပြောပွဲတစ်ခုအတွင်းပြောကြားလိုက်တဲ့အပေါ်အနက်ဖယ်သားမကပဲတခြားအာကစားသမားတွေကလည်း Twitter လူမှုကွန်ရက်အပါအဝင်သတင်းမီဒီယာတွေမှာပါတုံ့ပြန်ပြောဆိုလာကြပါတယ်တနင်္ဂနွေကပြုလုပ်တဲ့ NFL အာကစားပွဲတွေအတွင်းကစားသမားပေါင်း130လောက်ဆန္ဒပြတဲ့အထက်မှာပါဝင်ခဲ့ကြတယ်လို့ AP သတင်းမှာဖော်ပြထားပါတယ်တမရအနေနဲ့သွေးကွဲစေတဲ့ဇာတ်မျိုးပြောကြခဲ့ကြောင်းဆန္ဒပြမှုမှာပါဝင်သူအများစုဟာလူမဲအာကစားသမားတွေဖြစ်ကြပြီးသူတို့ရဲ့ယုံကြည်ချက်ပေါ်လေးစားမှုပြသဖို့တမရအနေနဲ့ပြက်ကွက်ခဲ့ကြောင်း NFL အဖွဲ့ကတမရထောက်ကိုဝေဖန်လိုက်ပါတယ်
လေပြားနိုင်ငံမှာအမေရိကန်ပြည်ထောင်စုကအတိအကျပြစ်မှတ်ထားတဲ့ခဲ့မှုအတွင်း ISIS对着十块钱要提升多少来路？当我许多人讲，当年没尼玛表白的，利比亚内斯诺埃克苏亚普内马米达普瑞加尼南比，利比亚内个嘛ISIS破业，德干达拉德个斯坎德库古，塞德马拉内斯内个道加尼个，利江阿尼阿蒂加比马达代开幕超紧六开的招，阿非加里达三亚、美利坚国家幕塞塔纳州也突变热库马破表他话的，连那干比古，南干阿尼阿托乌尊路水表幕。
戴开穆里古事件部，人类科研部都让步，第四看过ISIS的东部给列入突变这么表达话的。而戴开穆里古，利比亚这边呢，不帮路上给了，就罢了。虽然人家对个ISIS那边是最主要的一个戴开尼的，突然也不就第二代不会加多讲，罗夏加维乌尼特那个敌人突变嘛嘞。ISIS破败个比来的不算提比，他们还没不就只，弗拉里阿萨波夫加松多讲罗夏加维乌尼特那个表达个国家比，提到人敌人面前嘛破表话的，不就只阿萨波哈。
第二，艾滋病疫苗疫苗也是新一点嘛，叙利亚苏亚打破的个江北一片大王唐朝的那路苏巴嘞，伊拉那那边先提上你的第二艾滋病疫苗哈，伊拉那大把话当为的，包括话的第二批批，埃斯普埃纳基托拉伊对埃里第大个班纳为的个，第个也是给那路苏巴嘞，第二段第二艾滋病疫苗破败嘛，是比若看没有大买嘛是的，马丹苏人苗个叙利亚苏亚打破的个，变来顶白来讲，叙利亚苏亚叙利亚的人民的嘛破败嘛嘞。
ဒီဝေဘေကတည်းကမနက်ဖြန်မှာပါဒါစစ်စစ်လေးကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ30နဲ့ကီလိုဟက်စ်90နဲ့ကလိုမီတာ၄၀ကီလိုဟက်စ်ခွန်လေး30ညလိုင်းဒိုမီတာ၄၀ရှစ်ကီလိုဟက်စ်60တောင်းတုံညလိုင်းဒိုမီတာ၄၀ရှစ်ကီလိုဟက်စ်ချောက်တဲရှင်ကနေဒုတိယနာရီဝတ်မှာလိုင်းလက်မီတာ190ကီလိုဟက်စ်တင်ငါခွန်ကားရူကနေထုံနေပေးနေပါတယ်ရှင်
ဒီကနေ့တနင်္လာမနေ့ဖက်တရီမြောက်ကိုတည်းဆက်လက်ထုတ်လွှင့်နေပါတယ်။ဒင်္ဂလာဒေ့ရှ်နိုင်ငံမှာရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်ကလေးငယ်ထောင်ပေါင်းများစွာနဲ့သူတို့မိသားစုတွေအတွက်ကုလသမဂ္ဂကလေးငယ်များရှာမုံငွေဖွဲ့ ユニセフやイボ国に対、他加入了马上多巴黎。でまねが国民兵苗家に脱脱的公民联盟嘛，一旦西边的米达族担心的事，一年没人参加的事，不拉斯的蘑菇咖喱，格里瑞队个啥子亚瑞呢？这差别是单的亚巴多巴黎。罗威尼亚卢卡的格里呢，看门前那灯光老多，一波卢安的的公民兵个，故意要多来的事瑞呢，撇白嘛撇白的。でまねが不干的格里瑞队个，特别多的帮哈，格里瑞队个把玩卢邦雷电东东尼巴西比卢，古勒的马干呢，人家那个破西瑞个表达话的。 ဒုက္ခသည်တွေဟာဘင်္ဂလားဒေ့ရှ်နိုင်ငံတောင်ပိုင်းမှာဆိုးရွားတဲ့အခြေအနေတွေနေထိုင်နေကြပါတယ်။အခုရောက်သွားတဲ့အကူအညီပစ္စည်းတွေကိုထရက်ကားတွေနဲ့တင်ပြီးအဲဒီနိုင်ငံတောင်ပိုင်းကောက်ဆက်တစားဒေသကိုပို့ပေးမှာပါ။ဘင်္ဂလားဒေ့ရှ်တောင်ပိုင်းကဒုက္ခသည်တွေကိုနောက်3လအတွင်းအကူအညီပေးဖို့အတွက်နောက်ထပ်ရှာမုံငွေဒေါ်လာ900ကျပ်ပေါင်းကိုဒေါ်လာ
ခန့်ပြင်းတဲ့မောင်တော်မျိုးနယ်ရဲဘော်ကြားကြေးရွာအနီးမှာအာအက်စ်အစုံရောက်ဘင်္ဂလားဒေ့ရှ်အကြံဖက်သမားတွေအကြံဖက်တိုက်ခိုက်တပ်ဖြတ်ခြင်းခံခဲ့ရတဲ့ဟိန္ဒူဘာသာဝင်ရုပ်အလောင်း27လောင်းကိုလူညုံရေးတပ်ဖွဲ့ဝင်တွေကတင်းငွေနယ်မှာတွေ့ရှိခဲ့ကြောင်းတမတော်ကာကွယ်ရေးဦးစီးရုံကတင်းထုတ်ပြန်ပါတယ်။ရခိုင်ပြည်နယ်ဘူတီတောင်နယ်မောင်တော်ဒေသတွေမှာဩဂုတ်လ26ရက်နေ့
ခဲ့တဲ့အကြမ်းဖက်မှုအစပိုင်းမှာမွတ်စလင်လက်နက်ကိုင်အဖွဲ့ကတပ်ဖြတ်ခဲ့တာဖြစ်ကြောင်းရိုက်တာသတင်းမှာဖော်ပြထားပါတယ်။တမတော်ကာကွယ်ရေးဦးစီးချုပ်ရုံရဲ့ညင်ညာချက်မှာတော့ ARSA အစွန်းရောက်ဘင်္ဂါလီအကြမ်းဖက်သမားအင်အား300ခန့်ဝင်ရောက်လာပြီးအဲ့ဒီရဲဘော်ကြကျွေးရွာမှာရှိတဲ့အမျိုးသားအမျိုးသမီး100လောက်ကိုဖမ်းဆီးခေါ်ဆောင်သွားခဲ့တဲ့အကြောင်းအဲ့ဒီနောက်ရွာအနီးမှာပဲအကြမ်းဖက်သမားတွေကအဲ့ဒီအမျိုးသားအမျိုးသမီးအားလုံးနှိပါးကိုရဲရဲစက်စက်တပ်ဖြတ်ခဲ့ပြီးအမျိုးသမီးရှိဦးကိုအစ္စလမ်ဘာသာနဲ့ဝန်ခံခဲ့ပြီးဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုခေါ်ဆောင်သွားခဲ့တဲ့အကြောင်းစစ်တွေမြို့မှာထွက်ပြေးတင်းချောင်နေတဲ့ရဲဘော်ကြရွာသားဟိန္ဒူဘာသာဝင်ကုညီရေးကောင်းဆောင်ဥနီမော်ရဲ့ပြောကြားချက်ကိုကိုကပီဖော်ပြထားပါတယ်။ဥနီမော်ရဲ့ပြောကြားချက်အရလုံခြုံရေးတပ်ဖွဲ့ဝင်တွေအခင်းဖြစ်ပွားတဲ့နေရာကိုတင်းနှင်းငွေတွေကတွားရောက်ရှာဖွေလာမှာအလောင်းတွေကိုတွေ့ရှိခဲ့ရခြင်းဖြစ်တယ်လို့လည်းတမရော်ကာဝေးဦးစီးချုပ်ရဲ့ညင်ညာချက်မှာဖော်ပြထားပါတယ်။တေဆုံးသူတွေက20ဦးဟာအမျိုးသမီးတွေဖြစ်ပြီးကြံရှိဦးကတော့အမျိုးသား2ဦးနဲ့အသက်10နှစ်အောက်ယောက်ျားလေးကလေးငယ်တွေဖြစ်ကြတယ်လို့ဆိုပါတယ်လုံခြုံရေးတပ်ဖွဲ့ဝင်တွေအနေနဲ့အကြမ်းရှိနေတဲ့ဟိန္ဒူဘာသာဝင်တွေကိုလိုက်လံရှာဖွေနေသေးဖြစ်တယ်လို့ဆိုပါတယ်မြန်မာသမ္မတရုံးပြောခွင့်ရဦးစောထေကတော့ဒီလူ28ဦးကိုဘသူတွေတပ်ဖြတ်တယ်ဆိုတဲ့ထင်မြင်ချက်ပေးဖို့ညှင်းဆိုခဲ့တဲ့အကြောင်းရိုက်တာသတင်းမှာဖော်ပြထားပါတယ်
ထိုင်းနိုင်ငံဝန်ကြီးချုပ်
ထိုင်းနိုင်ငံဝန်ကြီးချုပ်ဟောင်ရန်လက်ရှင်နယ်ဝဘီဂရလာကနိုင်ငံကနေထွက်ပြေးသွားနိုင်အောင်ကူညီခဲ့သူတွေကိုဖော်ထုတ်လို့ရဖို့နှိမ့်ဆက်နေပြီလို့ထိုင်းဒုတိယဝန်ကြီးချုပ်ပရာဝေဝန်ဆူဝန်ကတောက်ကြနေမှာပြောထားပါတယ်။သူ့ဘော်ဆွဲတင်ထားတဲ့တာဝန်ပေါ်မှုဆိုင်ရာဆွဲချက်နဲ့ပတ်သက်ပြီးတရားရုံးကျောက်ကဆုံးဖြတ်ချက်ချကန်ဒီလီမှာပဲဝန်ကြီးချုပ်ဟောင်ရှင်နဲ့ထိ ်ဒီဖြစ်ရနဲ့ဆက်ဆက်ပြီးမတင်ကားသူရဲရရှိသုံးဦးကိုစာသာပရိနိညာကစစ်ဆေးမြင့်မြန်းခဲ့ပါတယ်မင်းစင်လက်ကိုနေဆက်ကိုကားနဲ့မောင်းပို့လာမှာကူညီခဲ့တယ်ဆိုတာအဲ့ဒီရဲရရှိသုံးယောက်ကဝန်ခံထားတယ်လို့ဒူးဝန်ကြီးချုပ်ဘရာဝတ်ကပြောပေမဲ့သူတို့အပေါ်ဘာဆွဲချက်မှတတ်မထားသေးပါဘူးရှင်နဝမိသားစုနဲ့နှီးဆက်တဲ့ရဲဂျိုဟောင်းတူကမင်းစင်းလက်ထွက်ပြေးဖို့အကွက်ချစီစဉ်ခဲ့တယ်ဆိုတာဆက်လုပ်နေတဲ့စုံစမ်းစစ်ဆေးမှုကနေတွေ့ထားတယ်လို့အမည်မဖော်တဲ့သတင်းရှင်းပြတစ်ခုကရိုက်တာသတင်းဌာနကိုပြောပါတယ်မင်းစင်းလက်ဘယ်မှာရှိနေတယ်ဆိုတာအခုချိန်ထိအတိအကျမသိရသေးပါဘူးတရားရုံးချုပ်ကမင်းစင်းလက်ကိုဖမ်းဝရမ်းထုတ်ထားပြီးတာဝန်ပေါ်မှုဆိုင်ရာဆွဲချက်တွေစက်တင်ဘာလ29ရက်နေ့မှာဆုံးဖြတ်ချက်ချမယ်လို့ပြန်သတ်မှတ်ထားပါတယ်
သမယောကငက်ဖြာယောဂဇေဝါတွေကိုခဏရင်ရှိတဲ့စူပါငက်ဖြာယောဂလို့တင်စားခေါ်ဆိုကြတဲ့အကြောင်းမဲ့ဖွယ်ငက်ဖြာယောဂတစ်မျိုးအစတိုက်အတွင်းပြန့်နှံ့နေတာမှာမကြာသေးခင်ကဘီယန်နာနိုင်ငံကိုပထမဆုံးအကြိမ်ရောက်ရှိသွားပြီဖြစ်ကြောင်းသူတေတီတွေကတောက်ကြနေမှာပြောပါတယ်အဲ့ဒီငက်ဖြာယောဂအမျိုးအစားကို2009ခုနှစ်ကကမ္ဘောဒီးယားနိုင်ငံမှာပထမဆုံးအကြိမ်တွေ့ရှိခဲ့တာဖြစ်ပြီးအိန္ဒိယနဲ့အာဖရိကတိုက်ကိုမပြန့်ပွားအောင်အမြန်ဆုံးလုပ်ဆောင်ကြဖို့လိုအပ်ကြောင်းကျွမ်းကျင်သူတွေကပြောပါတယ်ဒီယောဂပို့ဟာတောမီလို့အလင်းမြန်ကူးဆက်နေကြောင်းဘန်ကောက်မြို့မဟီဒေါတက္ကသိုလ်အပူပိုင်းဒေတာစေဝသုတေသနဌာနငက်ဖြာယောဂဆိုင်ရာအကြီးအကဲပမောက္ခအာဂျင်ဒွန်ဒရော့ပ်ကပြောပါတယ်ဒီယောဂပို့အတွက်ကမ္ဘောဒီးယားနိုင်ငံအနေနဲ့ကုထုံးသစ်ကိုပြောင်းလဲကုသနေပြီးဗီယက်နမ်နိုင်ငံအနေနဲ့လည်းအလင်းအမြန်ပြောင်းလဲကုသဖို့လိုအပ်ကြောင်းပမောက္ခဒွန်ဒရော့ပ်ကပြောပါတယ်1950နဲ့60ခုနှစ်တည်းအတွင်းအရှေ့တောင်အာရှနဲ့အာဖရိကအိန္ဒိယတို့လိုမှာငက်ဖြာယောဂကူးစက်ပြန့်ပွားမှုနှစ်ကြိမ်ဖြစ်ပေါ်ခဲ့တာမှာလူပေါင်းတန်ပေါင်းများစွာသေဆုံးခဲ့ပါတယ
2019ခုနှစ်စက်တင်ဘာလ25ရက်တနင်္လာနေ့မနေ့ထိပ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုစောဝင်းလိုင်းတို့ကြီးညာပေးသွားတာပါ။အခုနောက်ပိုင်းအစီအစဉ်တွေကိုတော့ကြောက်စိမ့်ထွက်ရာဒေတာတကူမှစီစံအများပြတဲခွင့်ပိတ်ထားကြောင်းနဲ့စပါမယ်ရှင်။စကိုင်းတိုင်းခန့်တီမြို့နယ်တွင်ကြောက်စိမ့်ထွက်တဲ့နန်စီပွန်ဒေတာတဝိုက်ကို KIA ကချင်လူအမျိုးသားလူမျိုးရေးတပ်တွေစခန်းချတဲ့နေရာနဲ့နှီးတဲ့အတွက်ဆိုပြီးစီစံစတဲ့စားနပ်ရိက္ခာအများပြားသက်ဆောင်ခွင့်ပိတ်ထားတဲ့အကြောင်းဒေတာကန်တွေကပြောပါတယ်အခုလိုပိတ်ပင်တဲ့နန်စီပွန်ဒေတာမှာအနီးတဝိုက်မှာနေထိုင်တဲ့သူတွေရေမစေးကြောက်ရှာဖွေသူတွေအတွက်စားတောက်ရေးအခက်အခဲဖြစ်စေတဲ့အကြောင်းသက်သက်စုံစမ်းထားတဲ့ထိုင်းအခြေစိုက်ဗီဒီယိုသတင်းတောက်မအေးအေးမှာကသတင်းပေးပို့ထားပါတယ်ရှင
်စကိုင်းတိုင်းခန်းနီမြို့နယ်ကကြောက်စိမ့်ထွက်ရှိတဲ့နန်စီပွန်ဒေတာမှာစတင်မာလာလေလောက်ကစပြီးစံနဲ့စီအများပြားတဲဆောင်ခွင့်တွေကိုဒေတာဆိုင်ရာအာဏာပိုင်တွေကပိတ်ပင်မှုတွေရှိတာကြောင့်အဲ့ဒီဒေတာတွေမှာလုတ်ကင်စားတောက်နေသူတွေအခက်အခဲဖြစ်နေတယ်ဆိုပြီးခန်းနီမြို့ကတူဖြစ်တဲ့ကိုအောင်စန်းမြင့်ကပြောပါတယ
်ကျွန်တော်တို့အခုပိတ်ထားတဲ့ဥစ္စာနန်စီပွန်ရဲ့ဘဒူးမုံရဲ့ပိတ်ထားတယ်ဘဒူးမုံကြီးရွာနဲ့အဲ့ဘဒူးမုံကြီးရွာလည်းအဲ့လိုပဲဆန်နေစီရဲ့အဲ့ဘက်ကိုသုံးမချောက်ဝင်မပေးဘူးလို့မျိုးတွေပိတ်ထားတယ်။သူတို့ကြောင်းကြောက်ကြတာပါလေဆိုတော့ KIA မျိုးဒါကျွန်တော်တို့ကစစ်ဖြစ်တဲ့နယ် KIA ကိုထောက်ပံ့လို့ဆိုပြီးမှသူတို့ပထမအကြောင်းကြက်တက်ပေးတယ်။ကျွန်တော်တို့ကဒါအဲ့တော့လည်းကျွန်တော်တို့ကိုယ်စားလေတချို့ဟာရကန့်ဝတ်တယ်ဒါစစ်ဖြစ်တဲ့နယ်မျိုးမဟုတ်ဘူးပေါ့။အပိတ်ကအကြောင်းမရှိဘူးပေါ့။အာသူတို့ဘဒူးမုံကြီးကဆိုစတင်ပါလား၂ရက်နေ့လောက်ကစပိတ်တာ။အခုကျွန်တော်တို့ဒီနစီဘုံပိတ်တာတော့၁၄ရက်နေ့ကပိတ်တာ။အဲ့တော့အခုဘဒူးမုံဟိုတနိုင်းအချက်ကိုတနိုင်းဘက်ကိုတက်မဲ့ဟာလေးဆန်နေပိတ်တယ်ဆန်နေစီနေလာဟုတ်အဲ့တော့ကျွန်တော်တို့ကအဲ့ဘဒူးမုံကနေတနိုင်းခန်းနီမြောက်နေအဲ့ဘဒူးမုံကြီးကိုဖျက်အောင်ဘဒူးမုံကြီးကထပ်ဘက်ကိုတက်လို့တနိုင်းကိုပိတ်တယ်ဆိုကျွန်တော်တို့ကလက်ခံရတယ်အခုကဘဒူးမုံကြီးကအတော်အတွင်းကိုဘဒူးမုံရွာနန်းလေးကနေဆန်နေစီနေကနေတက်ယူွက်မပေးလို့ဆိုတော့ဒါကျွန်တော်တို့ပြည်သူတွေတော်တော်လေးဒုက္ခရောက်တယ်စောက်ဝနေရန်ခက်ခဲကြတယ်ဆန်လျောစီရောတင်လို့မပေးလို့ဘယ်လိုမျိုးလုပ်ကြိုက်စားတော့မလဲပေါ့လုံးလုံးစေတော့နည်းနည်းပေါပေါတော့ယူခွင့်တော့ရလေးတဲ့
တနိုင်းဒေသဘက်မှာတော့ပြီးခဲ့တဲ့လတွေတည်းကစံနေသေးဆောင်တာတွေပိတ်ပင်မှုတွေရှိနေတာပါအခုနန်စီပွန်ဒေသဟာစစ်ဖြစ်နေတဲ့ဒေသမဟုတ်ပေမဲ့ KIO စခန်းချတဲ့နေရာတွေနဲ့နှီးဆက်မှုတွေရှိနေတာကြောင့်ဆိုကပိတ်ပင်တယ်လို့ယူဆရကြောင်းဒါပေမဲ့အဲ့ဒီဒေသဟာ KIO စခန်းချတဲ့လမ်းကြောင်းနဲ့မသက်ဆိုင်ကြောင်းကိုလည်းပြောပြပါတယ်
KIA ရောကျွန်တော်တို့ခန်းကြီးဟိုဘက်ဖာလမုံခန်းကြီးအဲ့နစီဘုံရောက်ဟိုဘက်ထက်ဆိုရင်တော့ KIA နဲ့တော့နီးရ KIA ရောအဲ့လိုလာတာတော့မရှိဘူးမဒီဒီတော့မှတော့တစ်ခါမှတော့မရှိဘူးဒီဒီတော့ KIA နဲ့တော့နီးတယ်လက်ဆက်ပုံစံမျိုးဖြစ်နေတာ KIA ရှိရဒီမှာတော့
เราหูกระชินดีเนี่ยพัฒนาไปดีนาทีวันนี้ผมก็กูทำอะไรเดี๋ยวจะมาดูพาวาพาลโมงพาลโมงนั่นสิไอ้เจ้ามาลูกที่ไอ้ไทยเนี่ยปีเกเรจุลาอัตวิมารอตนายมีเนี่ยอัตวิงาหมอรินี่ยามาลูกไก่ซาต้าหนีเดทีตาแกนี่เนี่ยช่วยเปลี่ยนหมอลูกในตุรีกูทักว่าปีบุตรเนี่ยมาเต็มรอกาเยอะเห็นเนี่ยซาเพียงเวมุรีลูกแกปีเดน้องมารอเนี่ยมาเต็มรอเนี่ยกระชินลุลัยยี่พ่อแกยังรู้หาไต่เปลี่ยนผิดปากกันแล้วว่า ดีน้องมารอสิบเอ็ดสาวนี่เลยนี่ไม่เป็นไรเบ้ลูกไก่สาวโตตัวเอ็กเคเรียจงน้อยอะไรอะไรดีตาเป็นมารอปีเกเรลาดีกาซาบีสันนิพัฒน์มูลีสิเกล่าว่าเนี่ยมาเต็มรอเบกาโรกี่ยังเอ็งเชิงชดเตตนายมอรินเบกูเนี่ยมีเชิงนี้สั่งลงนี่ตัวกี่ยังเอ็งสักคนนี่เนี่ยนี่จะต้องสิเดลูยูซายอะไรนั่นสิปนเดตาเป็นมาเลยยิ่งขาดเพื่อเจ้าเยี่ยดีกูโนลาราเพื่อเดลูเลยที่ตากันนี่การอปีสุเกบาร์เลยเช่น
มาเอ็มมาส่งเงินเต็มจากเราบ้างใช่ไหมคุณยามาดีมุกเรซี่ยาสุนิการซีซั่นก็น่าเสียบ้างไหมอยากให้พี่เนี่ยมีเอาไปปรึกษาเจ้าทัพพี่ชายอะไรทุกคาเดรียด้วยมีการสู้ยากาดอลลาร์ต้องสนับสนุนทัพแม่สุดเลยป่ะยามาสู้ยาเบกาจูจูไล่เดสุบิเมลูดีลูนังเงินก็คุณยี่ห้ออยากให้พี่เนี่ยด้วยงาลุงมุตัยวงอาลุงด้วยยามยาตระพิเศษวุลุเมลูยามาดูดีนังเงินใจวุ่นจีกับเปียวว่าเลยสู้ยาอุตส่าห์เดจเจนิลูกสามหุ่นเนี่ยคุณยี่เปย์ยี่สองยูน
ဝင်ကြီးခင်အခုလို view ကိုလက်ခံပြီးတော့တွေ့ဆုံတော့ဖြစ်ကြပြီးတော့ကျေးဇူးအများကြီးတင်ပါတယ်ကျွန်တော်ရင်ဆုံးမိကျင်တာကရခိုင်ရင်းနဲ့ပတ်သက်လို့ American ပြောင်းစည်းရဲ့ရည်တည်ချက်ပါဆိုတော့ကမနေ့ကကြေညာပါတယ်ရခိုင်ရင်းနဲ့ပတ်သက်လို့အဓိကဒီဝန်ကြားဒုက္ခတွေရောပြည်တွင်းမှာရှိတဲ့ IDPC ကိုဘောပါသူတို့ဒီအကူအညီဒေါ်လာ32တန်းပေးဖို့ဆိုပြီးတော့ကြေညာပါတယ်ဒါပြင်သမ္မတ Trump ကလည်းဒီရခိုင်ပြည်ထောင်နဲ့ပတ်သက်ပြီးတော့ဟိုပြည်လျောင်လို့ဖြည့်ရှင်းနိုင်ဖို့ဆိုတော့ UNSC ခေါ်ဖို့ဆိုပြီးတော့တိုက်တွန်းပြောဆိုနေတာရှိပါတယ်ဒီပုံမှာမြန်မာနိုင်ငံရဲ့ရည်တည်ချက်အမြင် American Policy ပေါ့ဗောဘလို့မြင်ပါလဲခင
်ဗျာပထမဆုံးတော့ဇာညင်ကျွန်တော်လည်းဒီလို BU နဲ့မြန်မာလူတွေလည်းအများကြီးကျေလွတ်တင်ပါလေ။နောက် American Policy နဲ့ပတ်သက်လို့တော့ American နိုင်ငံဟာဇာညင်ကိုသိရတဲ့အတိုင်းပေါ့နော်။ကျွန်တော်တို့မြန်မာနိုင်ငံဒီမိုကရေစီကူးပြောင်းရေးကိုတက်တက်ကြွကြွထောက်ခံအပ်ပေးတဲ့နိုင်ငံဖြစ်ပါတယ်။အဲ့တော့ကျွန်တော်တို့နိုင်ငံကဒီမိုကရေစီလမ်းကြောင်းကနေပြီးတော့သူတင်သွားအောင်ဒီမိုကရေစီဒီတန်ကူပြောင်းမှုအောင်မြင်အောင်ဆက်လက်ပံ့ပိုးမယ်လို့ကျွန်တော်မျှော်လင့်တယ်။ဒီလူသားချင်းသနာထရမ်အကူအညီပေးကိုကျွန်တော်တင်လဲတာဟိုဦးစားပေးလို့ကလည်းဆောင်ရည်ရကျွန်တော်တို့ကကြိုးစားပါပဲ။ဒါတခုတော့ရှိတာကတော့ဒီဗီဒီယိုမီဒီယာပြောနေကြတာအဲထွက်ပြေးလာတဲ့လူတွေကဒီဘင်္ဂလားဒေ့ရဲ့ဘက်ကိုထွက်ပြေးတဲ့လူတွေပဲမြင်ရတာပေါ့နော်။ပြည်ရဲမှာလည်းကျွန်တော်ချင်းမှဟိုတောင်းနေချီပြီးတော့ဟိုဟာပေါ့ဟိုတိတ်ဆောင်နေရလူတွေအများကြီးရှိပါတယ်။အဲ့ချက်ကိုဟိုအမေရိကန်နိုင်ငံကတော့နားလည်မှုရှိရတယ်ကျွန်တော်တို့ယူဆပါတယ်။နောက်အမေရိကန်နိုင်ငံရဲ့ဝန်ထမ်းတွေမှာလည်းမြန်မာနိုင်ငံရဲ့မြန်မာနိုင်ငံအစိုးရအနေထားဒေါ်ဆန်းစုကြည်ရဲ့အနေထားကိုနားလည်တဲ့ပုံစံတွေရှိတယ်လို့ကျွန်တော်တို့ယုံကြည်ပါတယ်။နောက်တစ်ခုကတော့ဒီတော်လိုက်တော်နဲ့ထရန့်ထရီနီလန်အဖွဲ့မိန်မလို့မှာတော့တရားဥစားပေးတဲ့အနေနဲ့တော့ထည့်သွင်းပြောကြားခြင်းမရှိပါဘူး။ဒါပေမဲ့နောက်တစ်ခါဒီသမ္မတပြောကြားတဲ့အထက်မှာတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့လူမျိုးကောင်စီမှလည်းဆွေးနွေးကြတယ်လို့ကျွန်တော်တို့ကပြောတာကိုတွေ့တော့ကျွန်တော်လည်းအားသိမိပါလေ။အဲ့တော့ဒီကိစ္စကတော့ကျွန်တော်တို့အနေနဲ့မြန်မာနိုင်ငံကဟိုဒါမြန်မာနိုင်ငံရဲ့ဖြစ်ရှင်းတဲ့ခံမှာ forward looking ပေါ့နော်ရှေ့ကိုလို့ဆက်သွားမယ် approach နဲ့သွားပြီးတော့ပြဿနာကိုဘယ်လိုဖြေရှင်းမယ်ဆိုတဲ့အချင်းကပုံပုံစံနဲ့သွားကြည့်ပါလေ။ဒီပြဿနာကြောင့်ဖြစ်ပေါ်တာကြောင့်ဟိုဝေဖန်မယ်အပြစ်ပေးမယ်ရှုံးချမယ်ဆိုတဲ့ approach မျိုးနဲ့မသွားဘဲနဲ့ဒီပြဿနာဖြေရှင်းကိုအထောက်အကူပြုတဲ့ဒီလမ်းမျိုးနဲ့ဖြေရှင်းသွားမယ်လို့မျှော်လင့်ပါတယ်။နောက်တစ်ခုကတော့ကျွန်တော်တို့ဒီလူသားချင်းစာနာဖောက်ထားရေးနဲ့ပတ်သက်ပြီးတော့ကျွန်တော်တို့နိုင်ငံကနေပြီးတော့ဒီဟိုပါပေါ့ Red Cross Movement နဲ့ပေါ့နော်ဒီ ICRC တို့နောက်ပြီးတော့ကျွန်တော်မြန်မာနိုင်ငံချက်ချင်းကြီးတို့လို့ဖွဲ့စည်းပြီးပါဝင်တဲ့ Red Cross Movement နဲ့ကျွန်တော်မြန်မာနိုင်ငံဆိုအနေညှိနှိုင်းပြီးတော့ကျွန်တော်တို့လူသားစာနာရင်းအစီအစဉ်ကိုလည်းကျွန်တော်တို့စတင်ဆောင်ရွက်နေပါပြီ။နောက်ပြီးတော့အဲ့ဒီမှာလည်း American အပါအဝင် American တာမကြီးတို့ UK တာမကြီးတို့ပေါ့နော်နောက်ဒိမတ်တို့ဒီခုနေညှိနှိုင်းတယ်မှာသူတို့ကလည်းပါဝင်ပါတယ်။အဲ့တော့ဒီကျွန်တော်တို့မှာလည်းအဓိကကတော့ဒီဒုက္ခရောက်နေတဲ့လူတွေကိုအကူအညီပေးနေတဲ့ Human Assistance ရန်တရားတခုရှိနေဖို့ရည်ကြီးပါတယ်
။ခုနကဝန်ကြီးပြောသွားတဲ့အထက်မှာလည်းပါတယ်။ချက်ချင်းလှူရှာမှုနဲ့အကူအညီတွေပေးဖို့လုပ်တယ်။ဒါပေမဲ့မနေ့ကပဲ ဒီသားကံဒီတချို့ကတန်တရားနဲ့နည်းလေးပြဿနာလေးတက်ကြတယ်အဓိကတော့ဒီချက်ချင်းကြီးဖွဲ့ရဲ့အကူအညီပေးမဲ့ကိစ္စကိုဒီသားကံဟန်တားနေနေအဲ့တော့တကယ်တမ်းနိုင်ငံတကာအကူအညီတွေကပေးကြမယ်ဆိုရင်ရောတကယ်လက်တွေ့လုပ်ဖို့အတွက်အခက်အခဲတွေများကြီးရှိနိုင်လားရခိုင်ဒီသား
ကျွန်တော်တို့အဓိကကတော့အဲ့ဒီအခက်အခဲတွေရှိတယ်ပေါ့ဒါပေမဲ့အပြင်ဒီဘက်ကတော့အလွယ်လေးပြောကြတယ်ဟာလူခွေဟိုဘာလို့ဒါညစာနာအခွင့်အရေးတွေဟိုလက်ခံမှုပြောတယ်အဲ့တော့ပြောရရင်ကျွန်တော်တို့အနေနဲ့ဟိုဟာပေါ့နော်ဒေတာမှာတက်တွေ့ကောင်တွေပေါ်တဲ့ခါမှာတော့ပေါ့နော်ဒီကွန်မြူနီတစ်ခုဟိုနှစ်ခုလုံးတဲ့ဘက်ကျွန်တော်တို့ကတော့ဒါနှစ်ဦးနဲ့နှစ်ဖက်လုံးကိုဟိုမခွဲမခြားပဲအကူအညီပေးဖို့ဆိုကျွန်တော်တို့ဟိုလက်ခံပါတယ်သူဖြင့်ချက်ချင်းကြီးခွဲနေတယ်လေအဲ့လိုပဲပြောထားပါတယ်အဲ့တော့ဒေတာမှာတော့ခုနဒီဟာနဲ့ပတ်သက်ပြီးတော့တစ်ဖက်လူတွေကိုသူတို့တွေကအချမ်းဖက်သမားတွေနဲ့ဆက်နွယ်တဲ့လူတွေသူကအဲ့လိုယူဆထားတဲ့ခါကျတော့တစ်ဖက်ကိုပန်ပိုးပေးတဲ့အသည့်အချမ်းဖက်သမားကိုပန်ပိုးပေးရလို့သူကယူဆရပြီးတော့တန်ငွေမှုတွေရှိပါတယ်ဒါပေမဲ့ဒါကတော့တရားဥပဒေစိုးမိုးရေးနဲ့ကျွန်တော်တို့ကင်ကွယ်ရမှာဖြစ်ပါတယ်ခုမနေ့တနေ့ကချက်ချင်းကြီးအဖွဲ့အကူညီမဲ့တင်မောကိုဝိုင်းဝန်းပြီးတော့ဟိုဟိုပေါ့နော်ဟိုအနောက်ရှိပြီးတဲ့အဖွဲ့တွေလည်းဒါကျွန်တော်တို့ဟိုကျွန်တော်တို့ဒီရဲတပ်ဖွဲ့တွေစစ်လို့ပြီးတော့သူတို့တွေကိုဟိုအေးအေးမြူမြူတွေလည်းပြုလုပ်ခဲ့ပါတယ်အဲ့တော့ကျွန်တော်တို့မြန်မာပြည်သူပြည်သားရဲ့ရခိုင်နယ်ဟော်ရီနည်းနည်းရတော့လေလူသားချင်းစာနာမှုထောက်ထားအကူအညီပေးမျိုးကိုတော့ကျွန်တော်တို့လက်ခံအောင်နားလည်ယူကြည့်အောင်ဒါအစိုးရအနေနဲ့တိုက်တွန်းပေးရမယ့်အနေထားပါရှိပါတယ်။ဒါဒီဟိုဘာသာရေးနဲ့မဆိုင်ဘူးဒါတာဟိုကျွန်တော်တို့လူသားချင်းအကူအညီပေါ့ဆင်းရဲဒုက္ခရောက်နေတဲ့လူတွေအကူအညီတဲ့ဆိုတဲ့အားမျိုးပေါ့ကျွန်တော်တို့ရွေးချယ်ချက်ချင်းညီအဖွဲ့ရွေးချယ်ထားခြင်းဒါပြင်ချက်ချင်းညီဒီ ICRC ပေါ့သူတို့ကအပေါ်လက်တကယ်ပေါ့နော်ဟိုနိုင်ငံရေးနဲ့ပတ်သက်တဲ့အဖွဲ့အစည်းသူတို့ကအကူအညီပံ့ပိုးရေးပေးရပဲသူတို့ပံ့ပိုးဆောင်တယ်ဒါကြောင့်သူ့ကိုလည်းကြားနေတဲ့ဖွဲ့စည်းမှုလို့သူနဲ့ရွေးချယ်ပြီးတော့တမင်ကိုသူ့ကိုရွေးချယ်ပြီးတော့ဒီလူသားချင်းစာနာတော့အကူအညီပေးဖို့ဟိုကျွန်တော်တို့ဟိုစီရင်ဆောင်ရနေဖြစ်ပါတယ်အဲ့တော့ဒီလိုဟိုနည်းနည်းဟိုပါပေါ့နော်တချို့လူတွေနဲ့အဆင်ရောက်တဲ့လူနည်းစုချို့အဲ့ကန့်ကွက်တာမျိုးတော့ရှိကောင်းရှိနိုင်ပါတယ်ဒါပေမဲ့ဒီလိုစိန်ခေါ်မှုတွေကျွန်တော်တို့ကြော်လာအောင်ကျွန်တော်တို့အစိုးရအနေနဲ့ဟိုတရားဥပဒေပိုင်ကနေပြီးတော့ကျွန်တော်တို့ကလုပ်ရမယ်နောက်ပြီးတော့ပညာပေးလေအနေနဲ့လည်းသီယုံမှုတွေပြုလုပ်ရမယ်လို့ကျွန်တော်ဟုတ်ကဲ့ကြည့်ပါတယ်
နောက်ချက်ကတော့ဒီကျန်းဖတ်မှုတိုက်ဖြည့်ကိစ္စပါဘာလို့ဆိုတော့အခုအာဆာကိစ္စကနိုင်ငံတကာတချို့ဒီတခြားနိုင်ငံကကုရက်တီနဲ့ပတ်သက်တယ်လို့ကျွန်တော်သိထားပါတယ်အဲ့တော့ဘမ္ဘာအင်းကြီးချင်းဖြစ်တဲ့အင်ဒိုနီးရှားလိုပါကစ္စတန်လိုဘင်္ဂလားဒေ့ရှ်လိုဒီလိုနိုင်ငံတွေနဲ့ကောဒီကျန်းဖတ်မှုတိုက်ဖြည့်ရင်းနဲ့ပတ်သက်လို့ကောဒီကိစ္စနဲ့ပတ်သက်လို့ဆက်ဆက်ပြီးတော့ဆောင်ရွက်တော့ဖို့ရှိပါလား
ကျွန်တော်တို့အင်ဒိုနီးရှားနဲ့အင်ဒိုနီးရှားတို့ဘာလို့လဲကျွန်တော်တို့နဲ့မတန်ဟိုတမန်ကြောင်းလည်းချစ်ချစ်ချင်းနေနိုင်ငံလည်းဖြစ်ပါတယ်အင်ဒိုနီးရှားကကျွန်တော်တို့နိုင်ငံလည်းဟိုနားလည်စံနာမှုလည်းရှိတယ်သူတို့ကလည်းဒီတက်တနာဖြည့်ရှင်းလေးကိုမြန်မာဆိုကဖြည့်ရှင်းတာကိုဟိုပေါ်အပြုသဘောနဲ့ဝိုင်းရုံးကူညီပံ့ပိုးအနေထားလို့ရှိပါတယ်မကြာသေးမီကပဲကျွန်တော်တို့ကျောင်းမှာကျွန်တော်တို့အင်ဒိုနီးရှားနဲ့ကျွန်တော်အချမ်းဖက်တိုက်ဖြည့်ရေးဒါလုံအလုံဆွေးနွေးမှုဆွေးနွေးပွဲတွေကျင်းပခဲ့တာရှိပါတယ်ဘင်္ဂလားဒေ့ရှ်နဲ့လည်းကျွန်တော်တို့နဲ့နိုင်ငံခြားမှာ border liaison office တွေဖွင့်ဖို့လို့ဒါ MOU လက်မှတ်ရေးထိုးဖို့နောက်ဆုံးဆက်ရောက်နေပါပြီကျွန်တော်ဘက်ကလည်းမူအားဖြင့်သဘောတူထားပြီးပါပြီနောက်ပြီးတော့ဟိုပေါ့ security dialogue ဆောင်ပြီးတော့နော်တို့နဲ့ဒီလုံခြုံရေးနဲ့ဆွေးနွေးပွဲတွေပြုလုပ်ဖို့ဆိုပြီးတော့ကျွန်တော်တို့ MOU တစ်ခုဒါသဘောတူရတဲ့လက်မှတ်ရေးထိုးဖို့လည်းကျွန်တော်တို့ညှိနှိုင်းနိုင်နေတာရှိပါတယ်ဒီအချမ်းဖက်နေနေမှာဘင်္ဂလားဒေ့ရှ်ရဲ့ပူးပေါင်းဆောင်မှုလည်းမတန်လိုအပ်ပါတယ
်ဒါပေမဲ့အခုကဒုက္ခတဲ့ကိစ္စနဲ့ပတ်သက်လို့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ကစာတော်လေးပြင်းထန်ပြောနေတဲ့ခါကျတော့တကယ်တမ်းပူးပေါင်းဆောင်မှုအခွင့်အလမ်းတွေရနိုင်ပါမလား
အဲသူတို့ဘက်ကတချင်လုံးပြောနေပါလေမြန်မာနိုင်ငံနဲ့ဟိုနိုင်ငံချင်းဖြည့်ရှင်းနေကြပါလေအဲမြန်မာနိုင်ငံကလည်းနည်းနည်းတုံ့ပြန်နှေးကွေးနေတယ်ဆိုပြီးတော့သူတို့ကတဘာတော့ပြောနေပါမဟုတ်ကျွန်တော်တို့အမဟုတ်ပါဘူးဒါကျွန်တော်တို့အနေနဲ့ထိတွေ့ဆက်ဆံမှုအသင့်ပါလို့ပြောထားပါလေဒါသူတို့ကတော့ဒီဘက်မှာဒီဒုက္ခတွေပြတ်တန်နေပတ်သက်ပြီးတော့ဒီဘက်မှာယက်တီချက်ပြင်းထန်နေတယ်ယက်တီနေတာကိုတော့ကျွန်တော်တို့တွေ့ရှိရပါတယ်အဲ့တော့နိုင်ငံတန်မာဆက်ဆံရေးမှာနိုင်ငံချင်းကျွန်တော်တို့ထိတွေ့ပြီးတော့အဲ့ဒါကိုလည်းဘင်္ဂလားဒေ့ရှ်ကိုလည်းကျွန်တော်တို့မှာနိုင်ငံရေးဝန်ကြီးဌာနချင်းချင်းမှာလည်းနိုင်ငံဟိုပေါ့ foreign office consultation mechanism ရှိပါတယ်နိုင်ငံရေးဝန်ကြီးဆွေးနွေးတဲ့အဲ mechanism ရှိတယ်အဲ့ဒီမှာလည်းဆွေးနွေးဖို့
အဲ့တော့သူတို့ဘက်ကပြောနေတဲ့ဒုက္ခတွေ၄သိန်းကျော်လောက်သူတို့နိုင်ငံတွေဝင်လာတယ်ဒီလိုတွေကိုပြန်လက်ခံမှာဆိုပြီးပြောနေရတဲ့ပတ်သက်လို့ဟု
တ်အဲ့ဒါကလည်းကျွန်တော်တို့အနေနဲ့ဒါဟို1993-94လောက်မှာကျွန်တော်တို့နိုင်ငံညှိနှိုင်းပြီးတော့ပေါ့နော်ဟိုဘလူးစံနှုန်းနေနဲ့တတ်မှတ်ဟို criteria တွေတတ်မှတ်ပြီးတော့ကျွန်တော်တို့ပြန်လည်လက်ခံခဲ့တာမျိုးရှိပါတယ်အခုကျွန်တော်တို့အနေနဲ့ကတော့နိုင်ငံတိုင်းကတော့သူကိုယ်နိုင်ငံသားဖြစ်တယ်ဆိုရင်ဟိုကျွန်တော်တို့ကလက်ခံမဲ့တာဝန်ရှိတယ်ဒါပေမဲ့ဒီနေရာမှာကျွန်တော်နိုင်ငံသားလို့တော့မပြောပါဘူးအဲ့ဒီရောက်နေတဲ့လူတွေဒီသူတို့နိုင်ငံသားဖြစ်ရင်ဖြစ်စေနောက်ပြီးတော့မြန်မာနိုင်ငံမှာ resident ပေါ့နေထိုင်အကာလချင်းပြချင်တာနေထိုင်သားဖြစ်စေကျွန်တော်တို့အနေနဲ့ပထမဆုံးစစ်ဆေးရမယ် verification process လုပ်ရမယ်အဲ့လိုတစ်ဖက်စစ်ဆေးပြီးတော့မြန်မာဒီဘက်မှာရွာတွေမှာနေသွားတာသိကြတယ်ထောက်ထားရှိတယ်နောက်ပြီးတော့ဒီနိုင်ငံသားဖြစ်တဲ့ချို့လည်းနိုင်ငံသားဖြစ်ကောင်းလည်းဖြစ်မှာပေါ့လေအဲ့လိုမျိုးထောက်ထားဖြစ် အထောက်အထားတွေဒီခိုင်းလို့မယ်ဆိုရင်ဒါကျွန်တော်အနေနဲ့ပြန်လဲလက်ခံဖို့အတွက်ကျွန်တော်တို့စစ်ဆောင်ရသွားမှာဖြစ်ပါတယ်အဲ့တော့ဘင်္ဂလားဒေ့ရှ်မှာတော့သူဘက်က data တွေကတော့အမှန်တမ်းကိုများပါတယ်မြန်မာနိုင်ငံသားတွေအရင်က4သိန်းရှိတယ်အခုနောက်ပိုင်းဝင်လာ4သိန်း6သိန်းလောက်တော့ရှိတယ်ဆိုပြီးတော့သူတို့ပတ်သက်တဲ့ data တွေကတော့ကျွန်တော်တို့သူတို့ဟိုခံမှန်းပြီးပြောရတယ်ဖြစ်ပါတယ်သူတို့ကတော့မြန်မာစစ်တပ်လို့သုံးနေတယ်အမှန်အဲ့ဒါတွေကဘာမှအတည်မပြုရသေးပဲနဲ့သူတို့ကသူတို့ပြောနေတဲ့ data တွေဖြစ်ပါတယ်ကျွန်တော်နဲ့သူတို့က1993ခုနှစ်ကမြန်မာဘင်္ဂလားဒေ့ရှ်အဲ့ပြန်လဲတင်ပေါ်ရေးစီစဉ်ရစစ်စစ်ပြီးပြန်လာကျွန်တော်တို့စည်ရင်ရဆိုရင်ဟိုကျွန်တော်တိရပြန်2000ကျော်တော့ပဲရှိတယ်အဲ့ပြန်လဲလက်မခံရတယ်သူတို့ကလည်းမပြောင်းရင်လို့ဆိုပြီးအဲ့လိုဖြစ်နေတာပေါ့အဲ့တော့ကျွန်တော်တို့ဘက်ကတော့ပထမဆုံးတော့ဟိုပေါ့ verification နိုင်ငံသားဟုတ်မဟုတ်ကျွန်တော်ရှိမှနေရလို့ဟုတ်မဟုတ်စီစဉ်မှုလို့စတင်ပြုလို့ဖို့စဉ်းသိရှိတယ်ဆိုတော့ကျွန်တော်ပြောလို့ပါတယ
်ဟုတ်ကဲ့ကျွန်တော်နောက်ဆုံးချက်ပေးချင်ပါတယ်ကိုဖီအန်နိုင်ကော်မရှင်ရဲ့ဟိုအကြံပြုချက်တွေပေါ့ဒါအကောင့်ထဲဖော်ဖို့အတွက်ဝန်ကြီးဌာနအလိုက်ဒီဇိုင်းတွေဆွေးနွေးပြီးလို့ကျွန်တော်သိရပါတယ်နိုင်ငံကြိုင်ဝန်ကြီးဌာနအနေနဲ့ကောဒီကိုဖီအန်နဲ့အကြံပြုချက်တွေနဲ့ပတ်သက်လို့ဘယ်လိုပြင်ဆင်ထားရရှိပါလဲ
အော်နိုင်ငံကြိုင်ဝန်ကြီးဌာနကတော့ကျွန်တော်တို့အထက်ကကျွန်တော်လေ့လာထားတော့ဒီအိန္ဒိယနိုင်ငံဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ထိတွေ့ဆက်ဆံရေးဆိုတာအဲ့ဒီပိုင်းပါပါတယ
်ဟုတ
်ကဲ့ဒါဒီကိစ္စဒီ border မှာဖြစ်နေတဲ့ကိစ္စတွေဖြစ်တဲ့အတွက်ဘော်ဒါဆိုတာကတော့ခုဘက်ကလူလဲသွားရှိတယ်သူ့ဘက်ကလူလာလဲရှိတယ်အဲ့တော့ဒါရီကဟိုဟောပေါ့ရောထွေးနေရတယ်ရှိပါတယ်အဲ့တော့ကောင်တယ်ခေါ်တဲ့အနေနဲ့ပဲကျွန်တော်ပထမဆုံးဒီနေ့ညနေမှာဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ဝန်ကြီးရဲ့ကျွန်တော်တို့ဟို NSA တောင်းထွင်ရဲ့ကျွန်တော်ရဲ့သူတို့နဲ့စတင်တွေ့ဆုံမှုရှိပါတယ်အဲ့ဒါဆိုရင်ဘင်္ဂလားနဲ့ဆက်ဆံရေးနဲ့ပတ်သက်ပြီးတော့ကျွန်တော်တို့စတင်ဆောင်မဲ့ဘိုက်ကိုဒေါက်တာကိုဖီအန်နဲ့အချက်မှပါပါတယ်နောက်ပြီးတော့အာဆီယံနိုင်ငံတွေနဲ့ထိတိပူးပေါင်းဆက်ဖို့အဲ့ဒါတွေလည်းကျွန်တော်တို့အာဆီယံနဲ့ကတော့ကျွန်တော်တို့ဒီတိုင်းဆန္ဒထားရဲ့အကူအညီပိုင်းမှာအကူအညီပေးပိုင်းမှာအာဆီယံနဲ့ကနေပြီးတော့အကူအညီပေးဖို့ဖိတ်ခေါ်ထားတာရှိပါတယ်။သူလည်းဘယ်လိုနည်းနဲ့ဖွဲ့လဲဖြစ်စေတနည်းနည်းနဲ့ဘိုင်းမအကူအညီပူးပေါင်းဆောင်ရွက်ဖို့ကျွန်တော်တို့လည်းဟိုစနေနေ့မှာကျွန်တော်တို့ COE ဆွေးနွေးဖို့ရှိ
တယ်။ဆောနောက်ဆုံးတစ်ချက်လေးတစ်ချက်မေးချင်တာ။အိုးနိုင်ငံတကာဘက်ကအာဆီယံဖြစ်စီနောက်တခြားအိနီးချင်းတွေဖြစ်စီအမေရိကန်ဖြစ်စီအကူအညီပြည်တွင်းပေါ့နော်။ပြည်တွင်းမှာရှိတဲ့ဒုက္ခတွေနဲ့ပတ်သက်လို့အကူအညီပေးမယ်ဆိုတဲ့ commitment တွေဘယ်လောက်ထိရှိထားပြီလဲ။
အော်အဲ့ဒါအခုလုံးလုံးစေကျွန်တော်ဒီမလာနေတဲ့ဒိမတ်ဆိုရင် 20 million လောက်ဟောဖြစ်တယ်။နောက်ပြီးတော့ကျွန်တော်
ဒါမြန်မာနိုင်ငံထဲမှာရှိတဲ့တိုင်းသားဒုက္ခတွေ။
သူကတော့ဒီမြန်မာနိုင်ငံဥဆောင်တဲ့ခုနမြန်မာကျွန်တော်ခေါ်တာပေါ့ government led mechanism incorporation with ကျွန်တော် red cross movement ပေါ့။ညအဒီ red cross movement နဲ့ဥဆောင်ညှိနှိုင်းပြီးလုပ်တဲ့မြန်မာဆိုတာဥဆောင်တဲ့ဒီအကူအညီပေးရန်တရားပေါ့နော်။အဲ့ဒီအနေနဲ့ပတ်သက်ပြီးတော့ဟိုပါပေါ့နော်ဒီအော်ကျွန်တော်ဒီထွက်မလာခင်တော့အဲ့ဒဲမတ်တို့ကံလန်းထားရှိပါတယ်နော်ဝေးတို့ကလည်းကံလန်းထားလိုက်ရှိပါတယ်နောက်ပြီးတော့ဟိုဒီမလာခင်ကဆိုအိန္ဒိယတို့ကလည်းပစ္စည်းတွေ supply လာလှမ်းဖို့သူတို့ပြောနေတာရှိပါတယ်နောက်အင်ဒိုနီးရှားကတော့သူကလည်းပံမိုးပေးဖို့ရှိနေပါတယ်အဲ့တော့ဒီဟာတွေဒီကျွန်တော်တို့ပြောရဲနဲ့ဟိုလိုအပ်တဲ့ဟိုပါပေါ့အတိုင်းဝိုင်းအားလုံးအတွက်မခွဲမခြားဘဲနဲ့ပေးဖို့ဆိုတာပါပါတယ်အဲ့တော့အဲ့ဒါဒီကတော့ဟိုဒီကျွန်တော်တို့အစိုးရကိုယ်တိုင်ကလည်းဟိုဘတ်ဂျက်အများကြီးစိုက်ထုတ်ပြီးတော့ပံ့ပိုးထားပါတယ်။နောက်ပြီးတော့ဒီမြန်မာနိုင်ငံမှာရှိတဲ့စေနာရှင်တွေပဲပံ့ပိုးကြတာတွေလည်းအပြုလည်းအများကြီးရှိပါတယ်။အဲ့ဒါတွေကလည်းပတ်သက်လို့လူမှုဝန်ထမ်းကစေနွေမျိုးဝန်ကြီးဌာနမှာသူတို့ငွေစင်းဖွင့်ထားတာရှိပါတယ်။အဲ့တော့ဟိုဒီမကနေတဲ့ပတ်သက်ပြီးတော့ ICRC ကိုယ်တိုင်ကလည်းနိုင်ငံတကာမှာဒီဟိုဒီမကတဲ့ဝါလုံးကူညီကြဖို့ဆိုပြီးတော့သူတို့အပိလို့တော့နော်ဒီရံငွေပံ့ပိုးအတွက်မြစ်တရရခံချက်ထုတ်ပြန်ပြီးဖြစ်ပါတယ်။အဲ့ဒီမှာလည်းသူတို့ဒီရံငွေရထားရရှိပါတယ်ခင်ဗျာ
။ဟုတ်
တယ်လည်းကောင်းတယ်ပေါ့နေပါ
။ဟုတ်ကဲ့ဝင်ကြီးကုလို့ဖြည့်စားပြီးတာကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ကျွန်တော်တို့ရဲ့သဘောထားလေးတွေဟိုပြောကြားခွင့်ရတဲ့အများကြီးကျေးဇူးတင်ပါတယ
်။မြန်မာဒုတိယနိုင်ငံသားရေးဝန်ကြီးဦးကျော်တင်ကို VOA မြန်မာပိုင်းအက်ဒီတာကိုသားညွန့်ဦးကနယူးယောက်မြို့မှာတွေ့ဆုံမေးမြန်းထားတာဖြစ်ပါတယ်ရှင်။ VOA ကနေထုတ်လွှင့်ပေးနေတဲ့မြန်မာအရေးစွန်းတွေကအစီအစဉ်တွေကို VOA ရဲ့ Facebook စာမျက်နှာမှာရော VOA ရဲ့ website စာမျက်နှာမှာပါ။သတင်းပတ်စင်ကန်တာများဆိုတဲ့ခေါင်းစဉ်အောက်ကနေပြီးတော့ TV မှာဖြစ်စီ Radio မှာဖြစ်စီနှာစင်နိုင်ပါတယ်ရှင်။
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေညကင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာရှိရှိနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်။တနင်္လာနေ့မနေ့ဖက် VOA American တန်ရဲ့မနက်ခွန်းနိုင်ထိနားဆင်ကြရမယ့်အစီအစဉ်တွေကိုလိုင်းဒိုမီတာ32 40နဲ့49တို့ကနေပြီးတော့ပဲတိုက်ရိုက်ဖမ်းယူနားဆင်နိုင်ကြပါတယ်။အခုဒုတိယပိုင်းအစီအစဉ်တွေထဲမှာတော့မြမပြည်ကပေးစာခန္ဓာကိုအရင်ဆုံးနားဆင်ရမှာဖြစ်ပြီးဥစည်သူအောင်မြင့်ရဲ့ပြည်တွင်းသတင်းတုံတက်ချက်မှာ
ရဲ့အစီအကြံဖွဲ့အဖွဲ့ကိုတက်ခတ်ရမှာတပ်မတော်အနေနဲ့လိုအပ်ရင်ဘယ်နိုင်ငံကလုံခြုံရေးအဖွဲ့အစည်းတွေနဲ့မဆိုပူးပေါင်းဆောင်ရွက်လို့တောင်ရနိုင်ပါသေးတယ်။လက်ရှိနိုင်ငံတကာကပြောနေတာ
အချုပ်အခြာအာဏာဘဲအခါထိပါခံရနိုင်တယ်ဆိုတော့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးထားတာကိုနားဆင်ကြရမှာပါ။အစီအစဉ်နောက်ပိုင်းမှာတော့ကဘာတလွှားထူးခြားစံပြသတင်းများအစီအစဉ်ကိုလည်းထုတ်လွှင့်ပေးပါမယ်ရှင်။အခုရင်ဆုံးတော့မအေးတနာကျော်အစီအစဉ်ထုတ်လွှင့်ပေးနေတဲ့မြန်မာပြည်ကပေးစာကဏ္ဍကိုနားဆင်ကြည့်ကြရအောင်ပါရှင်။ပါပါရှင်ဗီဒီယိုကိုရေးလာတဲ့တော်ရရှင်ရဲ့ပေးစာတွေအီးမေးလ်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့အနောက်တိုင်းတေးလေးတစ်ပုဒ်နဲ့လည်းဖြောပြပေးမယ်အပြင်တော်ရရှင်နေချင်းချင်းပေးပို့လာတဲ့မြစ်တာတေးလက်ဆောင်ကိုလည်းနားဆင်ရမှာဖြစ်ပါတယ်။အခုတော့ဗီဒီယိုအစီအစဉ်တွေကိုနားဆင်ပြီးတော့ Facebook ပေါ်မှာမှတ်ချက်တူလေးတွေရေးလာတဲ့တော်ရရှင်ရဲ့သူတို့ရဲ့မှတ်ချက်စကားလေးတွေကိုဝင်မျှပေးကြပါမယ်နော်။ပထမအဦးဆုံး VOA အစီအစဉ်ကိုအစဉ်မြဲနားဆင်အားပေးပြီးတော့အကြံပေးစာတွေရေးလာတဲ့သောရရှင်တွေရဲ့အမှတ်ချက်စကားတူတူလေးတွေကိုပြောပြပေးကြပါမယ်နော်။ VOA ရဲ့ပြည်တွင်သတင်းသုံးသပ်ချက်အစီအစဉ်ကိုကျွန်တော်အလွန်နှစ်သက်ပါတယ်လို့ရေးလာသူကတော့ Hisan Mate ဖြစ်ပါတယ်။အမြဲတမ်းနားထောင်ဖြစ်တယ်ဒီအစီအစဉ်တစ်ခုတည်းမဟုတ်ပါဘူး။ VOA ရဲ့သတင်းတွေကိုမပြတ်နားထောင်နေတဲ့အမခံပြည်သက်တယောက်ပေါ့လို့သူကရေးလာပါတယ်။VOA ကိုစာရင်းနေကြအမြဲတမ်းသောရရှင်ပခုတ်ခုသားလေးကိုမျိုးကတော့
မင်္ဂလာပါ VOA ရေဘဝဆိုတာတိုက်ပွဲလို့ကြားဘူးုံနေမဟုတ်တော့ပါဘူးလက်တွေ့မျက်တွေ့ရုံးကန်လှူရှားနေခဲ့ရတဲ့ချိန်တွေများလာလို့ကျွန်တော်ချစ်တဲ့ VOA ကြီးနဲ့ဝင်းနေရပြန်ပါတယ်ခင်ဗျာ VOA ရေရေဒီယိုကနေနားမထောင်ပြပေမဲ့ Facebook page ကနေ live နားထောင်ပြပါတယ်သတင်းတွေနဲ့သာကြီးပြင်းလာတဲ့ကျွန်တော်တို့မှာ VOA ကမိတ်ဆွေတငယ်ချင်းလိုပါပဲကျေးဇူးပါ VOA ရေမအားလက်တဲ့ကြားကပြေးလွှားလှူရှားရင် VOA မြန်မာပိုင်းအစီအစဉ်ရဲ့သတင်းထုတ်လွှင့်မှုတွေရတဲ့အချိန်တိုင်းအားပေးနားဆင်နေပါမယ်လို့။အော် DVB ရုပ်သံလိုင်းကနေည10:00နာရီနဲ့မနက်9:00နာရီခွဲပြန်လွှင့်အချိန် VOA ကိုလည်းအားပေးနေပါတယ်။ VOA ရဲ့စူးစမ်းအထောက်အမှုတွေတိုင်းကိုလေးစားအသိအမှတ်ပြုကျေးဇူးတင်လျက်ပါလို့ပြောကြားရင်းနဲ့ချစ်ရတဲ့ VOA ထာဝရအောင်မြင်ပါစေဗျာ။
ဖီလီဝင်နန်းနေအားလုံးကျမ်းမာချမ်းသာကြပါစေဆိုပြီးဆုမွန်တောင်းပေးလာတဲ့ဦးကျင့်ခေါ်ဆွန့်ခေါ်ဆရာဆန်းကတော့ချင်းပြင်းနေတိတိမ်မြို့နယ်ကနေပြီးတော့စာရေးလာတာပ
ါကျွန်တော်ဟာ VOA ရဲ့ပင်တိုင်းသောတာရှင်တူဖြစ်ပါတယ်ကျွန်တော်နာမည်ကဦးကျင့်ခေါ်ဆွန့်ဖြစ်ပြီးချင်းပြင်းနယ်တိတိမ်မြို့နယ်လိုင်ပုံးရွာမှာမွေးဖွားခဲ့ပါတယ်စစ်တမ်းအထိကျွန်တော်တို့တွဲပတ်အလေတန်းကျောင်းလိုင်ပုံးမှာတက်ပြီးတော့အထက်ကောက်ဘူတထောင်ရခိုင်စိန်ဘောကျောင်းကနေ1982မှာဆယ်တန်းအောင်ပြီးတော့ရန်ကုန်တက္ကသိုလ်ကနေ1989မှာယူပဗေဒအဓိကနဲ့ဘွဲ့ရခဲ့ပါတယ်။အခုတော့လွတ်လပ်သောဧဝံဂေလိအသင်းတော်မြန်မာပြည်ရဲ့ဒုဥက္ကဋ္ဌဖြစ်တဲ့တောင်ကြရာဌာနချုပ်ဖြစ်တဲ့တာဟန်ကလေးမြို့မှာနေထိုင်လျက်ရှိပါတယ်။အခုတော့ VOA ဆွဲဆောင်ကြမ်းတစ်ခုလို့ဖြစ်ပါတယ်။ရေဒီယိုကနေလည်းအမြဲလိုလိုနားထောင်တဲ့အပြင်အင်တာနက်ကလည်းဖတ်ရှုလေးရှိပါတယ်။ဆက်လက်ပြီးတော့ VOA အတွင်းရှိပါစေ။ကျွန်ုပ်ကိုးကွယ်နေတဲ့အသက်ရှင်သောဘုရားသခင်နဲ့ကောင်းကြီးပေးပါစေလို့ဆုတောင်းမေတ္တာပို့သအပ်ပါတယ်ဗျာ။VOA ဝန်ထမ်းအားလုံးကျန်းမာချမ်းသာကြပါစေ
။ချင်းပြည်နယ်တီးတိမ်မြို့နယ်ကနေပြော VOA အစီအစဉ်တွေကိုနားဆင်အားပေးကြဖြစ်ပါတယ်။ VOA ကထုတ်လွှင့်ပေးခဲ့တဲ့သတင်းတွေနဲ့ပတ်သက်ပြီးတော့ဒီသတင်းအကြောင်းအရာတွေကိုနားဆင်ပြီးတော့သွားရှင်တွေတုံ့ပြန်ရေးသားလာကြတဲ့အစာတွေကိုလည်းပြောပြပေးကြပါလိမ့်ရှင်။အနောက်တကားပြည်ထောင်ဝင်ကြီးဟောင်းဦးခင်ရင်အမည်အပိုင်းတစ်ဆိုပြီးတော့ VOA ကထုတ်လွှင့်ပေးသွားခဲ့တဲ့ဒီဩဂုတ်လကမှထုတ်လွှင့်ပေးသွားခဲ့တဲ့တွေးဆောင်မင်းညာခန်းကိုနားဆင်ပြီးတော့ရေးလာတဲ့သွားရှင်ကတော့သွားရှင်ဦးလထွန်းဖြစ်ပါတယ်။ဒီသွားရှင်က
ရကိုင်းပြည်နယ်အရေးထိပ်တန်းအကြောင်းအရာမှာ VOA ကအချိန်နဲ့တပြေးညီသတင်းတွေတွေးဆမင်းမြန်ခန်းတွေမှာရိုဟင်ဂျာအရေးမှာဓာတ်ရိုက်တာဝန်ရှိတဲ့ဝန်ကြီးဟောင်းနဲ့တွေးဆမင်းမြန်ခန်းကအထူးစိတ်ဝင်စားဖို့ကောင်းပါတယ်ရကိုင်းပြည်နယ်လွတ်မြောက်ရေးလုပ်နေတယ်ဆိုတော့ ALP တို့ AA တို့အတန်ဒီမကြရလို့တခုခုလိုနေတယ်ထင်ပါတယ်ဒေါ်စောမြရာဇာလင်းတို့ AA တို့ရဲ့အတန်ဒီလည်းကြားကျင်ပေမဲ့စက္ကွန်မြင်းဆောင်တစ်မတရားအသင်းပုံမှတ်ကိုလည်းကြောက်ရပါသေးတယ်ဝန်ကြီးဟောင်းနဲ့အပိုင်းနှစ်ကိုစောင့်မျှော်နေပါတယ်ခင်ဗျာ
OK ပါဒါကတော့ဒီရန်ကုန်ရုံးဝဲကိုရောက်ရှိနေတဲ့ဒီ VOA ဝိုင်းတော်တော်ခင်မျိုးတက်ဝင်းကြီးဟာဥခင်ကြီးနဲ့မင်းညံခဲ့တာကိုအပိုင်းနှစ်ပိုင်းခွဲပြီးတင်ဆက်ပေးသွားခဲ့တာဖြစ်ပါတယ်။နောက်တော့ရှင်အောင်သက်ထွန်းကလည်းတော်ခင်မျိုးတက်ပြောသွားတဲ့အထက်မှာအဖြေတွေပါပြီးသားပါတယ်။ဘာကြောင့်မလုံးနိုင်တယ်လဲလို့မေးသွားတယ်မဖြေနိုင်ဘူး။အန်အောဘောတော့ကောင်းတယ်။မိုးချရွှေကိုရီရဲ့အစွမ်းပေါ်လို့မှတ်ချက်ပေးသွားပါတယ်။တော်ရရှင်တွေရဲ့ရင်ဖွင့်စာတွေကိုနောက်ပိုင်းမှာဆက်ပြီးတော့ဖော်ပြပေးဖို့ရှိပါတယ်။အခုတော့ကြားဖြတ်ပြီးတော့တော်ရရှင်တွေကိုနောက်တိုင်းဒေးလေးတစ်ပုဒ်နဲ့ဖျော်ဖြေပေးကြပါမယ်။တချင်းနာမည်က Something Just Like That ဖြစ်ပြီးတော့ Chainsmokers အဖွဲ့နဲ့ Coldplay တို့ပူးရဲပြီးတော့တည်ဆူထားတာဖြစ်ပါတယ်။ Chainsmokers အဖွဲ့ရဲ့တချင်းတော်တော်များများပဲနံပါတ်ထိပ်စီးတချင်းတွေဖြစ်သွားပြီးတဲ့နောက်မှာသူ့ရဲ့ Memories Do Not Open ဆိုတဲ့တေးတပြား Billboard အကောင်ဆုံးတေးတပြားစင်းမှာထိတ်ဆုံးချိန်တာပါ။အဲ့ဒီမှာတော့အခုဖွင့်ပေးမယ့် Something Just Like That ဆိုတဲ့တချင်းလေးပါတာဖြစ်ပါရဲ့။နားထောင်မှုပေါင်းတန်60ရောင်းချရမှုပေါင်းတသိန်း6,600လုံးနဲ့စုစုပေါင်းရောင်းချရမှုညီများချင်းချထွက်ကြည့်နေဆိုရင်တော့တပြားရောင်းချရမှုပေါင်းက2,200,000နဲ့ညီများတာပါ။ Something Just Like That တချင်းကိုနားထောင်ကြည့်အောင်ပါနော်။ Chainsmoke ကအဖွင့်နဲ့ Coldplay တို့ပူရဲပြီးတော့တည်ဆူထားတာဖြစ်ပါရဲ့။
I've been reading books of old, the legends and the myths, Achilles and his gold, Achilles and his gifts, Spider-Man's control, and Batman with his fist. And clearly I don't see myself upon that list, but she said, where'd you wanna go, how much you wanna risk? I'm not looking for somebody with some superhuman gifts, some superhero, some fairy tale bliss, just something I can turn to, somebody I can kiss. I want something just like this. Do 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 do
အဖွဲ့နဲ့ Coldplay တို့ပူးတဲ့တည်ဆူထားတဲ့ Something Just Like That ဆိုတဲ့တချင်ကိုနားဆင်ကြရတာပါရှင်။ဒေါ်ရရှင်နေကိုမြမတချင်လေးတပုံနဲ့လည်းနောက်ပိုင်းမှာမြစ်တာတိလက်ဆောင်ပေးဖို့ရှိပါရဲ့နော်။အခုဆက်ပြီးတော့ဒေါ်ရရှင်နေရေးလာကြတဲ့စာတွေကိုအချိန်ရသလောက်ဖော်ပြပေးသွားမှာဖြစ်ပါတယ်။ပထမအဦးဆုံးပညာရေးတို့နောက်တော့ပညာရေးဌာနဝန်ထမ်းတို့ကနေပြီးရေးလာတဲ့ဒီဒေါ်ရရှင်နေရဲ့ရင်ဖွင့်စာတွေကိုပြောပြခြင်းပါရဲ့နော်။ကျွန်တော်ကကျောင်းဆရာတူဖြစ်ပါတယ်ပညာရေးနဲ့ပတ်သက်လို့စိတ်ထဲမှာဘဝင်မကြလို့ဒီစာကိုရေးလိုက်ရပါတယ်ဆိုတော့စာရေးလာသူကတော့ဥကိုမောင်ဖြစ်ပါတယ
်ကျောင်းတွင်မှာဆရာဆရာမတွေလုံလောက်အောင်လဲမခန့်ပေးပါဘူးဆရာဆရာမကမပြည့်စုံခိုင်းလိုက်တဲ့အလုပ်တွေကများမလုပ်နိုင်ရင်ထွက်ဆိုတာကပါပါသေးတယ်ကျောင်းကြီးတွေခင်ဗျာလဲအလုပ်တွေကများတယ်လို့စာကလည်းကိုယ်တိုင်ဝင်သင်ရနေတနာဖို့ကောင်းပါတယ်အခုဆိုရင်လှုပ်သက်30ပြည့်တဲ့ဝန်ထမ်းတွေကလည်းလှုပ်သက်ပင်စင်တွေတင်ကုန်ကြပါပြီဒါပညာရေးအတွက်အခြေအနေမကောင်းတာကိုဖော်ပြတာပါပညာရေးဝန်ကြီးအနေနဲ့အောက်ခြေကဝန်ထမ်းတွေရဲ့ဘဝတွေကိုဝင်ကြည့်စေချင်ပါတယ်အထက်ကနေအမိန့်တွေအမျိုးမျိုးပေးမနေပဲအရေးမပါတဲ့စီရင်စရာတွေလည်းမလုပ်ခိုင်းပါနဲ့တင်ကြားရေးကိုတိရောက်အောင်ဆရာဆရာမတွေပြည့်စုံအောင်ခံထားပေးပါလို့ပြောချင်ပါတယ်တနန်းစင်းဆရာဆရာမတွေကိုမြန်မြန်ခန့်ထားပေးပါလို့ပညာရေးဝန်ကြီးကို VOA ကနေတစ်စစ်တင်ပြအပ်ပါတယ်ခင်ဗျာ
ကျောင်းတွေမှာဆရာဆရာမတွေပြည့်စုံလုံလောက်အောင်ခံထားပေးပါဆိုပြီးဒီသရရှင်ဥက္ကမောင်တောင်းဆိုလာပါတယ်ရှင်ဖွင့်လာတဲ့တော်ရရှင်တယောက်ရဲ့ပေးစာကိုလည်းဆက်ပြီးဖော်ပြပေးချင်ပါတယ်နော်။မြမပြည်သားတွေအားလုံးစိတ်သက်ကြောင်းဖို့လိုအပ်ပါတယ်ဆိုပြီးတော့ညောင်လေးပြည်မြို့မြို့မတော်ရွာတရက်ကမန်ချီဖားခက်ဆိုတဲ့တော်ရရှင်စာရေးလာတာပါ။
မပြည်သားအလုံးစိတ်သက်ပြောင်းဖို့ဆိုတာကျေပြန့်လွန်ပါတယ်လုပ်ငန်းကြီးလုပ်တဲ့ကုမ္ပဏီတချို့ကိုတာဝန်မမဲ့ဖို့အရင်ဆုံးတိုက်တွန်းပါဦးညောင်လေးပင်မြို့ရွာတိရက်မှာလန်တိုးချဲ့ရေးကုမ္ပဏီဟာတရားချဲ့ပြီးထွက်လာတဲ့မြေစာတွေကိုချောင်းထဲစီးတဲ့ပြွန်ပေါက်ဝါမှာပုံထားတဲ့အတွက်ရေတွေချောင်းထဲမဆင့်နိုင်ပဲအိမ်တွေရဲ့ရှေ့မှာအိုက်နေတဲ့အတွက်အနံ့အသက်လည်းမကောင်းအိမ်ရှေ့မြေသားတွေလည်းပျက်စီးကုန်ပါတယ်အဲ့ဒီကုမ္ပဏီကိုတာဝန်မမဲ့ဖို့ပြောပေးပါဦး
ကောင်းမင်းနေနဲ့တာဝန်မမဲဖို့တက်ဆိုင်ရာကပြောပြပါဆိုပြတီတော်ရရှင်ညောင်လေးပင်ကမန်ချီပါခက်အစာရေးပန်ကြားလာပါတယ်ရှင်ဖီရီတော်ရရှင်နေနေနဲ့မြန်မာပြည်ကပေးစာများအစီအစဉ်အတွက်အစာရေးတားခြင်းများဆိုရင်တော့ Facebook မှာလည်းလာပြီးတော့ရေးသားနိုင်ပါတယ် Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bemis News ဆိုတဲ့အစာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်ပါတယ်လို့တင်ပြခြင်းပါတယ်ရှင်ဗီဒီယိုမြန်မာပိုင်းရဲ့ရုပ်မြင်သံကြားရေဒီယိုနဲ့အွန်လိုင်းစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကမြစ်တာတီလက်ဆောင်ကဏ္ဍမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုဝိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြတဲ့ဆိုရင်တော့ကျွန်တော်တို့ VOE ကိုစာရေးသားကြဖို့ဖိတ်ခေါ်ပါတယ်ရှင် VOE မြန်မာပိုင်းရဲ့လိပ်စာကတော့ VOE American တဲ့မြန်မာပိုင်းအစီအစဉ်ကိုလိမ့်မှုပြီးစာရိုက်တက်တာအမှတ်855ရန်ကုန်စာတိုက်ကြီးဆိုပြီးတော့စာရေးသားနိုင်ကြပါလိမ့်။အီးမေးလ်ပေးဖို့မယ်ဆိုရင်လည်း bammi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါလိမ့်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း VOA Bammi's News ဆိုတဲ့ VOA မြန်မာပိုင်းရဲ့ Facebook အစာမျက်နှာမှာလာပြီးတော့ရေးသားနိုင်ကြပါလိမ့်။သရော့ရှင်နေစီကပြောစရာရှိရာတွေကိုနားထောင်ဖို့စောင့်မျှော်ကြိုဆိုနေပါရနော်။စခိုင်းတိုင်းဝမ်းတုံမြို့နယ်ကကိုမိုးထက်အကာကတော့ရဝေးကချက်တငယ်ချင်းတွေအားလုံးအတွက်တချင်းလေးတစ်ပုဒ်တောင်းပါတယ်တဲ့ဖြူဖြူကြော်သိန်းတည်ဆူထားတဲ့အရှုံးထက်ပူသောဆိုတဲ့တချင်းလေးထုတ်လွှင့်ပေးပါဆိုပြီးတော့တောင်းဆိုလာပါတယ်ရှင် VOE ကိုတယ်လီဖုန်းနဲ့ဆက်သွယ်ပြီးတော့ဒေးတောင်းလာတဲ့သောရရှင်ကတော့နာမည်လဲပြောချိန်မရလိုက်ပေမဲ့တယ်လီဖုန်းကကြာသွားပါတယ်သူကလည်းဒီဖြူဖြူကြော်သိန်းတည်ဆူထားတဲ့ဒီတချင်းလေးကိုပဲတောင်းဆိုထားတာပါဒါကြောင့်မို့ဒီတစ်ပတ်တော့ဒီဖြူဖြူကြော်သိန်းရဲ့အရှုံးထက်ပူသောဆိုတဲ့တချင်းလေးနဲ့ဒီတစ်ပတ်ဖြောပြပေးကြပါရနော်ဒေတောင်းတဲ့သောရရှင်တွေရောသူရဲ့ဒီရဝေးရအချက်တငယ်ချင်းတွေအားလုံးရောတိချစ် VOE သောရရှင်တွေရောဒီသချင်းလေးကိုနှစ်ထိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်နားဆင်ကြည့်ပါအောင်ရှင် We're in a twin need a tongue not to cheat her love I gave her a little bomb and she got it just now Oh you're so naughty and I am the light She comes down the gong and I jump I'm not sure to see me love Jump hung up in the dust And in the bar walk my whole life I hardly got to your mind I'll make me be in love I go my to go my to da da Me ha ma si da ba I got you a me da nga boa Nel lo de mia cui go con gatti si me to like that Ma ne singe e od ne a ma fa ma te ma Ne to se mo so ia ia the feel it so like me ma Ne singe e od la san me a ma ne me ti lo ba ကျူကျော်တန်းစီဆိုထားတဲ့အရှုံးထက်ပိုသောဆိုတဲ့တခြင်းကိုနားဆင်ကြကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ချက်ပေးစာတွေရင်းဖွင့်စာတွေနဲ့တေးတခြင်းတောင်းလာတွေကိုတင်းငွေနေညပိုင်းနဲ့တင်းလာနေမနေ့ပိုင်းအချိန်မှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ပြတ်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Radio ကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA Internet စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ကျမတို့ရဲ့ website လိပ်စာက bambi.voanews.com ဖြစ်ပါတယ်ဗီဒီယိုကိုလည်းစာရေးကြပါအောင်ရှင်။တော်တော်ရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေ။ရှင်ဖန်ကပြင်းပြင်းကြတာလင်းတော်ဝါမဟုတ်လား။မဟုတ်ရင်တော့ကြောင်နာမင်းပြီးသေးရဲ့လား။ဘာကောမတော်မတော်ရာတော့နေဟာမသိတော့ပါ။အတိုင်းပါမြဲခံရဘဝအဆုံးပေးဟာနေလို့တဲ့များတွေကိုမြန်မာ မာပြည်ကပိဇာခန္ဓာကိုတင်းငင်းနေညနဲ့အခုလိုတင်းင်းလာမနေ့ပိုင်းတွေမှာစောင့်မျှအနာစင်နိုင်ကြပါလိမ့်ရှင်အခုဆက်ပြီးဥသိသူအောင်မြင့်ရဲ့ပြည်တွင်သတင်းတုံ့တက်ချက်ကိုထုတ်လွှင့်ပေးပါမယ်အချုပ်ချာအာဏာဘဲခါထိပါခံရနိုင်တယ်လို့ဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါမတ်အင်ဂျင်နိုင်ကကူညီတင်ဆက်ထားပါလိမ့်ရှင
်ပြီးခဲ့တဲ့စက်တင်ဘာ20ရက်နေ့ကနေပြည်တော်ပုဗ္ဗတိရီမြို့နယ်ပြည်တော်စုကြန့်ခိုင်ရင်းနဲ့ဖွံ့ဖြိုးရေးပါတီခြံဝင်းထဲမှာအမျိုးသားလုံခြုံရေးကိုချိန်ချောက်လာသည့်ရခိုင်ပြည်နယ်အရေးဆွေးနွေးပွဲဆိုတဲ့ခေါင်းစဉ်နဲ့ဟောပြောပွဲတစ်ခုကျင်းပပြုလုပ်ပါတယ်။ပြီးခဲ့တဲ့ရက်ပိုင်းတွေတုန်းကလည်းအလားတူဆွေးနွေးပွဲမျိုးကိုတမတော်နဲ့ပြည်ခိုင်မျိုးပါတီကကမကထလုပ်ပြီး၄ချိန်လောက်ကျင်းပပြီးပါပြီ။ထူးခြားတာကတော့အဲ့ဒီနေ့ကဟောပြောသူတွေထဲမှာသမရဦးသိန်းစင်အစိုးရလက်ထက်ကာကွယ်ရေးဝန်ကြီးတာဝန်ထမ်းဆောင်ခဲ့တဲ့အငြိမ်းစားဒုဗိုလ်ချုပ်ကြီးဝေလွင်နဲ့နိုင်ငံရေးဝန်ကြီးဟောင်းဦးကနမောင်နေတို့ပါဝင်ပြီးသူတို့ပြောတဲ့အထဲမှာလက်ရှိရခိုင်ပြည်နယ်အရေးနဲ့ပတ်သက်ပြီးမြန်မာနိုင်ငံအပေါ်လူမျိုးတွေတပ်ဖြတ်မှုလူအခွင့်အရေးချိုးဖောက်မှုတွေနဲ့ဆွတ်ဆွဲနေတာတွေဟာနောက်တစ်ချိန်နိုင်ငံတကာစစ်ခုံရုံးမှာဆွဲချက်တင်နိုင်အောင်မြန်မာနိုင်ငံကိုနိုင်ငံတကာတပ်တွေအတားအဆီးမရှိဝင်နိုင်အောင်ဖန်တီးတဲ့ထောင်ချောက်ဖြစ်တဲ့ဆိုတဲ့အထိပြောဆိုခဲ့ကြပါတယ်။သူတို့ဘာတွေပြောဆိုခဲ့ကြသလဲ။လက်ရှိရခိုင်ပြည်နယ်မြောက်ပိုင်းကပြဿနာဟာသူတို့ပြောသလိုအချုပ်ချာအာဏာထိပါခံရသည့်အထိဖြစ်လာနိုင်မလားဆိုတာကုဒ္ဒပဆွေးနွေးတင်ပြသွားပါမယ်။
ဒုဗိုလ်ချုပ်ကြီးဟောင်းဝေလွင်ကရခိုင်ပြည်နယ်မြောက်ပိုင်းကပြဿနာကို1998ခုနှစ်ကဥရောပတိုက်ကိုဆိုဗိုမှာဖြစ်သွားခဲ့တဲ့ဖြစ်ရပ်တွေနဲ့နှိုင်းယှဉ်ပြောဆိုခဲ့ပါတယ်။ခရစ်ယာန်အများစုနေထိုင်တဲ့ကိုဆိုဗိုပြည်နယ်တွေအိမ်ကြီးချင်းနိုင်ငံတွေကမွတ်စလင်တွေအတင်းဝင်ရောက်သွေးနှောတားဖောက်ခံခဲ့ရပြီးမွတ်စလင်တွေလက်ထဲရောက်ခဲ့တဲ့နောက်ပိုင်းပဋိပက္ခအရှိန်မြင့်လာတော့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့အခွင့်ပြုချက်မရဘဲနေတိုးတပ်ဖွဲ့တွေဝင်ရောက်တိုက်ခိုက်ခဲ့ပြီးအချုပ်အခြာအာဏာဆုံးရှုံးသွားရတယ်လို့ဆိုပါတယ်။ဒါအပြင်လက်ရှိအချိန်ဖိလစ်ပိုင်နိုင်ငံမာရဝီမြို့ကိုအစိုးရအကြမ်းဖက်သမားတွေဝင်ရောက်တိုက်ခိုက်လို့လက်ရှိအချိန်ထိအစိုးရတပ်တွေကပြန်တိုက်နေရတဲ့အကြောင်းထိုင်းနိုင်ငံတောင်ပိုင်းမှာဆိုရင်လေဖုံးတော်ကြီးတွေဟာလုံခြုံရေးအဆောင်တွေလိုက်ပါပြီးမှစွန့်ခံထွက်ကြရတယ်လို့ကျောင်းတွေမှာလည်းလုံခြုံရေးချပြီးမှစာတင်နေရတဲ့အကြောင်းအခုရခိုင်ပြည်နယ်မြောက်ပိုင်းဟာအဲ့ဒီအခြေအနေမျိုးဖြစ်လာနေပြီလို့သူကပြောပါတယ်။နိုင်ငံတိုင်းဝန်ကြီးဦးဝနာမောင်လင်ကတော့အမျိုးသားလုံခြုံရေးနဲ့အချုပ်အခြာပိုင်ဆိုင်မှုပိုင်နဲ့နေမြေတည်တဲ့ခိုင်မြဲရေးကိုလုံးဝအထိပါမခံနိုင်တဲ့အကြောင်းရိုဟင်ဂျာဆိုတဲ့အသုံးနှုန်းကိုကုလသမဂ္ဂမျက်နှာစာမှာသုံးစွဲနေတာကိုလုံးဝလက်သင့်မခံတဲ့အကြောင်းအဲ့ဒီဒေသမှာ1982နိုင်ငံသားဥပဒေအတိုင်းအတိအကျဆောင်ရွက်ရမှာဖြစ်ကြောင်း ARSC အဖွဲ့နဲ့အကြမ်းဖက်လုပ်ရက်ကိုလက်မခံတဲ့အကြောင်းအကြမ်းဖက်တိုက်ဖြတ်ရေးနဲ့လူအခွင့်ရေးဆက်ဆက်တာကိုလက်မခံတဲ့အကြောင်းဘင်္ဂါလီပြည်ထောင်နာကိုဘာသာရေးဖိနှိပ်ခွဲခြားမှုအဖြစ်ပုံဖော်တာကိုလက်မခံတဲ့အကြောင်းစသဖြင့်ပြောဆိုသွားခဲ့ပါတယ်။တကယ်တော့သူတို့နှစ်ယောက်ပြောနေတဲ့ ARSC အဖွဲ့နဲ့အကြမ်းဖက်လုပ်ရက်တွေကိုပြည်ခိုင်ဖြိုးပါတီတာမကတီရင်းပြည်ပဘသူကားမှထောက်ခံတာမဟုတ်ပါဘူး။American ပြတိန်ပြင်သစ် Russia တရုတ်စတဲ့နိုင်ငံကြီးတွေကအကြမ်းဖက်အဖွဲ့နဲ့အကြမ်းဖက်လုပ်ရက်ကိုလုံးဝလက်မခံဘူးဆိုတာပြက်ပြက်သားသားပြောထားပြီးသားပါ။ဒါရင်မကအိန္ဒိယ၊အိန္ဒိယ၊ဘင်္ဂလားဒေ့ရှ်နိုင်ငံတွေကလည်းအဲ့ဒီ ARSC အဖွဲ့နဲ့အကြမ်းဖက်လုပ်ရက်တွေကိုလက်မခံဘူးလို့ပြောဆိုထားပြီးဖြစ်တယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံကဆိုရင် ARSC အဖွဲ့ကိုနှိမ်နှင်းဖို့သူတို့လည်းမြန်မာအစိုးရနဲ့ပူးပေါင်းဆောင်ရွက်မယ်ဆိုတဲ့အထိပြောဆိုထားပြီးပါပြီ။
တကယ်လို့သူတို့နှစ်ယောက်ပြောနေတဲ့ ARSC အဖွဲ့နဲ့အကြမ်းဖက်လုပ်ရက်တွေကိုပြည်ခိုင်ပြိုးပါတီသာမကပြည်ရင်းပြည်ပဘယ်သူမှထောက်ခံတာမဟုတ်ပါဘူး။အမေရိကန်၊ဗြိတိန်၊ပြင်သစ်၊ရုရှား၊တရုတ်စတဲ့နိုင်ငံကြီးတွေကအကြမ်းဖက်အဖွဲ့နဲ့အကြမ်းဖက်လုပ်ရက်ကိုလုံးဝလက်မခံဘူးဆိုတာပြက်ပြက်သားသားပြောထားပြီးသားပါ။ဒါရင်မကအိန္ဒိယ၊အိန္ဒိယ၊ဘင်္ဂလားဒေ့ရှ်နိုင်ငံတွေကလည်းအဲ့ဒီ ARSC အဖွဲ့နဲ့အကြမ်းဖက်လုပ်ရက်တွေကိုလက်မခံဘူးလို့ပြောဆိုထားပြီးဖြစ်တယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံကဆိုရင် ARSC အဖွဲ့ကိုနှိမ်နှင်းမှုသူတို့လည်းမြန်မာအစိုးရနဲ့ပူးပေါင်းဆောင်ရွက်မယ်ဆိုတဲ့အထိပြောဆိုထားပြီးပါပြီ။လက်ရှိပြဿနာနဲ့ပတ်သက်ပြီးနိုင်ငံတကာကပြောနေကြတာဟာ ARSC အကြမ်းဖက်အဖွဲ့ကိုမြန်မာတပ်မတော်ကတိုက်ခိုက်ချေမှုတဲ့ကိစ္စမဟုတ်ပါဘူး။ ARSC အကြမ်းဖက်အဖွဲ့ကိုတိုက်ခိုက်ရမှာတပ်မတော်အနေနဲ့လိုအပ်ရင်ဘယ်နိုင်ငံကလုံခြုံရေးအဖွဲ့စည်းတွေနဲ့မဆိုပူးပေါင်းဆောင်ရွက်လို့တောင်ရနိုင်ပါသေးတယ်။လက်ရှိနိုင်ငံတကာကပြောနေတာဟာသူတို့ကိုသူတို့ရိုဟင်ဂျာလို့ခေါ်နေကြတဲ့ရခိုင်ပြည်နယ်ကမွတ်စလင်တွေအဆက်လူပြီးဘင်္ဂလားဒေ့ရှ်ဘက်စိမ်းနဲ့ချီထွက်ပြေးသွားတဲ့ကိစ္စသူတို့နေအိမ်တွေမိရှုဖြစ်စီခံရတဲ့ကိစ္စလူခွင့်ရေးမရဘဲဖိနှိပ်ခံရတဲ့ကိစ္စစတာတွေပဲဖြစ်ပါတယ်ဒီကိစ္စကိုအကောင်းဆုံးဖြေရှင်းပေးဖို့ပါ
ရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်နေတဲ့ပြဿနာနဲ့ပတ်သက်ပြီးစစ်ဘိုလ်ချုပ်ဟောင်းတွေနဲ့မြမတက်မတော်ခေါင်းဆောင်တွေအတွက်တိတ်မဝေးလှသေးတဲ့သမိုင်းတင်ကန်းစာပူပူနွေ့နွေ့ကြီးရှိပါသေးတယ်အဲ့ဒါကတော့အရင်ဆက်အာနာရှင်ဘိုလ်ချုပ်ကြီးနေဝင်ဖန်တီးခဲ့တဲ့တရုတ်ဘက်မှအရေးခင်းဖြစ်ပါတယ် ထောင်ကိုရာ၆၇ဂျွန်လမှာတရုတ်ဗမာအရေးခင်ဖြစ်ပြီးရန်ကုန်နဲ့နေမြို့အတော်များများမှာတရုတ်လူမျိုးတွေအသက်ခံရအကြမ်းဖက်ခံရတရုတ်တန်ယုံတိုက်ခိုက်ခံရမှုတွေဖြစ်ပေါ်ခဲ့ပါတယ်ဒီပတိပခကြီးဖြစ်ပွားပြီးတဲ့နောက်မြန်မာပြည်ပေါက်တရုတ်လူမျိုးအတော်များများ မြန်မာပြည်ကနေစွန့်ခွာထွက်ပြေးကြပါတယ်မြန်မာနိုင်ငံတွင်ခုလိုဖြစ်ပွားခဲ့တာနဲ့ပတ်သက်ပြီးတရုတ်ကွန်မြူနတီပါတီနဲ့တရုတ်အစိုးရခေါင်းဆောင်တွေအလွန်စိတ်ဆိုးပါတယ်ဒီလိုနဲ့တရုတ်နိုင်ငံနဲ့ဝင်ရောက်ခိုးလုံနေတဲ့ကချင်စစ်ဘိုနော်ဆိုင်ကိုကန့်ခေါင်းဆောင်ဖုန်ကြားရှင်အပါအဝင်အင်အားစုတချို့ကိုဗမာပြည်ကွန်မြူနတီပါတီဘကပအလံအောက်မှစုစည်းပေးပြီးတရုတ်ဗော်လန်တီယာတပ်ဖ ဆိုတဲ့အခြေအနေမျိုးပါဒီကနေ့ဝတ်တပ်ဖွဲ့တွေစိုးမိုးထားတဲ့နေမျိုးကိုကြည့်ရင်အချုပ်ချာအာနာအမှတ်လက္ခဏာလုံးဝမရှိတာတွေ့မြင်ရမှာပါတကယ်တော့အဲ့လိုချုပ်ချာအာနာဆုံးရှုံးတဲ့အထိဖြစ်ရတာဟာဆရာနာရှင်တယောက်ရဲ့အညော်မြင်မဲ့မှုအမျိုးသားရေးဆိုပြီးအစွန်းရောက်မှုတွေကြောင့်ဖြစ်တယ်ဆိုတာသင်ခန်းစာယူနိုင်ပါတယ်လက်ရှိရခိုင်ပြည်နယ်ကမွတ်စလင်တွေပြည်တနာမှလည်းအလားတူပါပဲအရင်ဆရာနာရှင်တွေအညော်မြင်နေခဲ့လို့အရေးအချင်းမဲ့ခဲ့လို့နှစ်ပေါင်း90ကျော်တိုင်အောင်ပြေလည်အောင်မဖြေရှင်းနိုင်ခဲ့ပါဘူးမဖြေရှင်းနိုင်ရုံမက2012ခုနှစ်မှာတခါ2016ခုနှစ်မှာလက်ရှိ2019ခုနှစ်ဩဂုတ်လမှာပြဿနာမီးပွားကြီးတွေထက်ခါပေါ်ပေါက်လာတာဖြစ်ပါတယ်။ဒါတွေကိုအမျိုးသားရေးပြဿနာတကဘာလုံးကအမှားငါတို့ကအမှန်ဆိုပြီးပြောနေလို့လည်းမပြေလည်ပါဘူး
။တကြရခိုင်ပြည်နယ်ကပြိပခပြဿနာတွေနဲ့ပတ်သက်ရင်တမတော်ပြည်ခံမျိုးပါတီနဲ့ဒေါ်စန်းစုကြည်ဦးဆောင်တဲ့အစိုးရအဖွဲ့အနေနဲ့ပါအမျိုးမြင်ရှိရှိအချုပ်ချာအာဏာမထိပါအောင်တိုင်းပြည်အကျိုးရှိအောင်နိုင်ငံတကာအသံဝင်ကလည်းလက်ခံအောင်ပူးပေါင်းဖြေရှင်းသင့်ပါတယ်။အရသာတွေကိုထိခိုက်မှုအ ਨੇ စုံဖြစ်စေတဲ့ဤနဲ့အကျန်းဖက်သမားတွေကိုပြက်ပြက်သားသားချိန်မုံပေးဖို့လိုပါတယ်။ဒီလိုအကူအညီပေးခြင်းတည်တာလျင်ရခိုင်ပြည်နယ်ကိုကိုဆိုဘိုလိုဖိလစ်ပိုင်ကမာလာဝီလိုထိုင်းနိုင်ငံတောင်ပိုင်းလိုအချုပ်ချာအာဏာထိပါခံရတဲ့အဖြစ်မျိုးမရောက်အောင်တားဆီးနိုင်မှာဖြစ်ပါကြောင်းတင်ပြလိုက်ရပါတယ
်။ဖူးစီတူအောင်မြင်ရဲ့ပြည်တွင်သတင်းသုံးသပ်ချက်ကိုတနင်္လာနေ့ညနဲ့တနင်္လာမနေ့ပိုင်းတွင်မှပုံမှန်နားဆင်နိုင်မှာဖြစ်ပါတယ်ရှင်။
ရရှိမှခင်ဗျ။ဒီခိုင်ပြိပခါကြောင့်ဒုက္ခခံစားနေရသူတွေဒုက္ခတွေတွေကိုနိုင်ငံတကာအကူအညီတွေပေးတဲ့နေရာမှာရခိုင်ဒေသတွင်းမှာရှိတဲ့လူမှုအသိုက်အဝန်းအားလုံးအတွက်မြင်မြတ်တတဖြစ်စေဖို့လိုလားတယ်လို့မြန်မာတာဝန်ရှိသူတွေဘက်ကပြောနေပါတယ်။နိုင်ငံတကာအကူအညီတွေရခိုင်ဒေသကိုလွတ်လွတ်လပ်လပ်နဲ့မြင်မြတ်တတပေးနိုင်ဖို့အတွက်အချိန်တကယ်ရောရှိရလား။နောက်နိုင်ငံတကာရဲ့လူသားချင်းစာနာကူညီမှုအထောက်ပံ့တွေပေါ်မှာဘယ်လိုသဘောရပါသလဲ။လာမယ့်အင်္ဂါနေ့ညပိုင်းဒဲအလီလိုက်အစီအစဉ်မှာဆွေးနွေးဖို့စီစဉ်ထားပါတယ်။ပါဝင်ဆွေးနွေးမိများလူတွေတို့ရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုပြီးတော့ပြို့ထားမယ်ဆိုရင်ဒဲလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါပေမဟုတ်ကိုယ့်ရဲ့အမြင်ဆွေးနွေးလူတွေကိုစာလိုက်ဖြစ်စီအတန်ဖိုင်လိုက်ဖြစ်စီကြိုပြီးတော့ပြို့ထားလို့လည်းရပါတယ်။ VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က12923822554ဖြစ်ပြီးတော့အီးမေးလ်လိပ်စာက bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိများကြပါတို့ရရှင်တွေကိုကြိုဆိုပါရခင်ဗျာ။
လာမယ့်အင်္ဂါညတိုင်းရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့သူတွေအချိန်မီဆက်သွယ်ကြဖို့ထပ်မံဖိတ်ခေါ်ပါရစေရှင်။အခုနောက်ဆုံးကြက်နေသေးတဲ့ကိုငင်းချမ်းနဲ့မအေးတနာကျော်တို့အစီအစဉ်တင်ဆက်ပေးထားတဲ့ကဘာတလွားထူးခြားစံပြသတင်းများအစီအစဉ်ကိုလည်းနှာစင်ကြရအောင်ပါရှင်။စက်တင်ဘာလ10ရက်နေ့ကဂျပန်နိုင်ငံကီဖူခရိုင်အတွင်ပြည်ဆွဲတဲ့လော်ကယ်ရထားတစ်စင်းမှာတော့ခီးသွွားတွေကိုရထားပေါ်မှာချစ်စရာကြောင်တွေကကြိုးစုခဲ့တာပါလမ်းပေါ်မှာလေလွင့်တဲ့ကြောင်တွေကိုတက်ပြတဲ့ကိစ္စကိုအများသတိပြုအာရုံစိုက်လာအောင်ဆိုပြီးရည်ရွယ်ပြီးလှုံ့ရှားမှုတည်းရဲ့အနေနဲ့လော်ကယ်ရထားစီမံခန့်ခွဲသူနဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းတည်းရဲ့ပူးပေါင်းပြီးတော့လုပ်တဲ့အစီအစဉ်ဖြစ်ပါတယ်ရထားထဲမှာတော့အကြောင်ကောင်30လောက်သွာလာနေပြီးခီးတဲ့တွေကအဲ့ဒီကြောင်တွေနဲ့ချော့မြူကစားနိုင်ပါတယ်။ပိုင်ရှင်မဲ့ဖြစ်နေတဲ့ကြောင်နှစ်ကောင်ကိုမွေးစားထားတဲ့ High Go ခရိုင်မှနေထိုင်တဲ့ခီးသွွားတူဖြစ်တဲ့ Miko Hayashi ကတော့ဒီစီစဉ်တော့ပိုင်ရှင်မဲ့ဖြစ်နေတဲ့ကြောင်တွေနဲ့သူတို့ရဲ့အခြေအနေကိုအားလုံးကအာရုံဆိုင်အလေးထားလာစေနိုင်ပြီးတော့ထိရောက်တဲ့နည်းလမ်းဖြစ်တယ်ဆိုပြီးတော့ဒီစီစဉ်ကိုသူကချီးကျူးပါတယ်။ဒီစီစဉ်ကိုယူရိုရထားလုပ်ငန်းနဲ့ KT Cafe ကြောင်ဆောက်ရှောက်ရီ အဖွဲ့တို့ကပူရွေးပြီးဆီစဉ်တာဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်ပိုင်းအတွင်းကဂျပန်နိုင်ငံမှာစောင့်ရှောက်ရေးကိဟာတွေရောက်လာတဲ့ပိုင်ရှင်မဲ့အကြောင်းအရေးတွေရောတက်ပြက်ခံရတဲ့အကြောင်းအရေးတွေရောကြာဆင်းလာပြီမဲ့လို့ကျောင်းတွေကိုတက်ပြက်မှုလုံးဝရပ်တန့်ဖို့အထိရည်ရွယ်ပြီးသူတို့ကဒီလိုလုပ်ကြတာပါ။ဂျပန်နိုင်ငံမှာကြောင်ထက်ခွေးကိုပို့ပြီးငွေကြပေးမယ်လို့ကိန်းကနဲတွေအရကြောင်မွေးသူရေးအတွက်ကလည်းအခုတိုးလာနေတာပါဂျပန်တနိုင်ငံလုံးမှာကြောင်ရေးအတွက်6.8တန်းရှိပါတယ်ရှင
်အင်္ဂလန်နဲ့ဥရောပမှာစားလေစားထားရှိတဲ့လက်ပူတင်လို့ခေါ်တဲ့ဝက်သွေးအမဲသွေးနဲ့လှုပ်ထားတဲ့ sausage ပြည်ပြိုင်ပွဲတရက်ကိုအင်္ဂလန်နိုင်ငံမြောက်ပိုင်းမှာကျင်းပနေတာပါပြောရရင်တော့ဒီပြိုင်ပွဲဟာနှစ်ပေါင်း100ကျော်တက်တန်းရှိလာတဲ့ဒေတာရဲ့အစဉ်အလာတစ်ခုလို့ဖြစ်နေတာပါအခုပြိုင်ပွဲကိုတော့ဗြိတိန်နိုင်ငံမန်ချက်စတာမြောက်ပိုင်း15မိုင်လောက်ဝေးတဲ့ Ransbottom လို့ခေါ်တဲ့အင်္ဂလန်မြောက်ပိုင်းကျေးရွာလေးတစ်ခုမှာစက်တင်ဘာလ10ရက်နေ့ကကျင်းပခဲ့တာပါပြိုင်ပွဲဝင်သူတဦးချင်းအနေနဲ့အမြင့်မှာတင်ထားတဲ့6ပေါင်ခွဲအလေးချိန်ရှိတဲ့ Yorkshire ပူတင်းမုတ်ပြားတွေကိုအောက်ဖက်ကိုကြာလောင်း Black Sausage လုံးနေနဲ့3ချိန်ပြစ်ချခွင့်ရှိပါတယ် Wolverhampton ကအသက်45နှစ်အရွယ် IT ကျွမ်းကျင်ဝန်ထမ်းတအူးကရရှာယာပူတင်5ခုကိုအောက်ကိုပြစ်ချနိုင်ခဲ့ပြီးတော့2018ခုနှစ်ရဲ့ချန်ပီယံဆုကိုရရှိသွားပါတယ်အစင်အလာပူတင်ပြစ်ပြိုင်ပွဲကြောင့်ဒီမျိုးလေးကိုလူထောင်နဲ့ချီရောက်ရှိလာပြီးတော့15ရာစုနှစ်လောက်တုန်းကတော့အင်္ဂလန်ရဲ့နှင်းစီစစ်ပွဲများလို့ဆိုတဲ့အချိန်ကာလကိုပြန်ပြီးအမှတ်ရစေပါတယ်ရှေးလူကြီးတွေရဲ့အဆိုအရတော့အဲ့ဒီစစ်ပွဲမှာနှစ်ဖက်အပြန်အလှန်တိုက်ခိုက်နေတဲ့လေးမြားကြီးတွေကုံသွားတဲ့အခါရရှာယာပူတင်လက်ပူတင် sausage တို့နဲ့အပြန်အလှန်ပြစ်ပေါက်ကြတယ်လို့ဆိုပါတယ်။ရရှာယာပူတင်ကတော့ထောဘက်နဲ့လှုပ်ထားတဲ့ဗြိတိန်အစားအစာတစ်ခုဖြစ်ပြီးတော့လက်ပူတင်ကတော့ဝက်သွေးဝက်စီတွေကိုအေးခံခဲထားပြီးဝက်ဥတွေပြန်ထပ်ပနာလှုပ်ထားတဲ့ sausage တစ်မျိုးဖြစ်ပါတယ
်။ကဘာတလွှားထူးခြားစံပြသတင်းများအစီအစဉ်ကိုနာဆင်ခဲ့ကြရတာဖြစ်ပါလိမ့်ရှင်အခုထုတ်လွှင့်ပေးနေတဲ့အစီအစဉ်အစအဆုံးကိုမနက်၈နာရီကနေ9နာရီထိတစ်ချိန်ညနေ12နာရီကနေနေ့ခင်း1နာရီထိတစ်ချိန်ပြန်ပြီးတော့လည်းနာဆင်နိုင်ကြပါတယ် VOA Internet ဆာမျက်နှာကတော့ burmese@voanews.com ဖြစ်ပါတယ်ကျမတို့ VOA ကတိုက်ရိုက်ထုတ်လွှင့်ပေးနေတဲ့တနင်္လာနေ့မနက်ဖက်1နာရီစာအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါလိမ့်ရှင်အခုတနင်္လာနေ့မနက်ဖြန်ထိတ်တန့်ရောက်နေတဲ့သတင်းအချင်းချုပ်ကိုကိုကျော်ကျော်တင်ဆက်ပြပြပေးပါဦးမယ်ရှင်
။ဂျာမနီပြည်သူ့ရွေးကောက်ပွဲမှာလက်ရှိဝန်ကြီးချုပ်အင်္ဂလာမာကယ်ဟာ၄ချိန်မြောက်တက်တန့်အတွက်ထပ်ပြီးအနိုင်ရသွားပါပြီ။လွန်ခဲ့တဲ့3လမှာမဲဆွယ်စည်းရုံးပွဲတွေစတင်ကလေးကဒီလိုရက်လက်ထွက်လာမယ်ဆိုတာကိုတော့ခံမှန်းထားခဲ့ကြပြီးသားပါ။ဒါပေမဲ့လည်းဝန်ကြီးချုပ်မာကယ်ရဲ့အာဏာရ Christian Democrats Party ဟာခံမှန်းခဲ့တာထက်မဲရည်အတွက်လျှော့သွားပြီးလက်ရဆွန်ပါတီတစ်ခုကတော့ခံမှန်းထားတာထက်မဲရည်အတွက်ပိုရသွားတဲ့ပုံရှိပါတယ်။ဒင်္ဂလာရီနိုင်ငံမှာရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်ကလေးငယ်ထောင်ပေါင်းများစွာနဲ့သူတို့မိသားစုတွေအတွက်ကုလသမဂ္ဂကလေးငယ်များရုံငွေအဖွဲ့ UNICEF ရဲ့အရေးပေါ်အကူအညီတွေဒါကာမြို့တော်မှာရောက်သွားပါပြီ။မြန်မာနိုင်ငံရခိုင်ပြည်နယ်ကနေထွက်ပြေးသွားသူတွေလို့ပြောတဲ့အဲ့ဒီဒုက္ခသည်တွေကိုမြန်မာဆွေရကရိုဟင်ဂျာလို့မခေါ်ဘဲရခိုင်ပြည်နယ်ကမွတ်စလင်များလို့တုံ့တုံပြောဆိုသလိုမြန်မာလူမှုအများစုကလည်းဘင်္ဂလီဆိုပြီးတော့သုံးဆွဲပြောဆိုကြပါတယ်။ဒေမန်နိုင်ငံကူပင်ဟေဂင်မြို့ကနေထွက်သွားတဲ့ကုန်ရှင်လင်းရင်ပေါ်မှာရေတန့်ဆေးပြားတွေ၊မိသားစုတန်ရှင်ရေးပစ္စည်းတွေ၊ရေနဲ့မိလာဆိုင်ရာပစ္စည်းတွေ၊ပလတ်စတစ်အမိုးကားတွေ၊ကလေးတွေအတွက်ကစားစရာတွေနဲ့တခြားပစ္စည်းတန်တရာပါသွားပါတယ်။ရခိုင်ပြည်နယ်မောင်တော်မြို့နယ်ရဲဘော်ကြကြီးရွာအနီးမှာ ARS အစွန်ရောက်ဘင်္ဂလီအကြမ်းဖက်သမားတွေအကြမ်းဖက်တိုက်ခိုက်တပ်ဖြတ်တာခံခဲ့ရတဲ့ဟိန္ဒူဘာသာဝင်ရုပ်လောင်း28လောင်းကိုလူမျိုးရေးတပ်ဖွဲ့ဝင်တွေကတနင်္ဂနွေနေ့မှာတွေ့ရှိခဲ့တဲ့အကြောင်းတပ်မတော်ကာကွယ်ရေးဦးစီးချုပ်ယုံကတနင်္ဂနွေနေ့မှာပဲသတင်းထုတ်ပြန်ထားပါတယ်။တမယိုးကြောင့်ငှက်ပြားယောဂစီးပွားတွေကိုခံနိုင်ရင်ရှိတဲ့စူပါငှက်ပြားယောဂလို့တင်စားခေါ်ဆိုတဲ့အကြောင်းပဲပြောငှက်ပြားယောဂတမျိုးအာရှတိုက်တွင်ပြန့်နှံ့နေတာမှာမကြာသေးခင်ကဗီယက်နမ်နိုင်ငံကိုပထမဆုံးတင်ရောက်သွားပြီဖြစ်တဲ့အကြောင်းသူတွေဒီတွေကတောက်ကြနေမှာပြောပါရစေ။အဲဒီငှက်ပြားယောဂမျိုးစောက်ကို2009ခုနှစ်ကကမ္ဘောဒီးယားမှာပထမဆုံးတွေ့ခဲ့တာပါခင်ဗျာ။
စက်တင်ဘာလ25ရက်နေ့တနင်္လာနေ့မနက်ဖြန် VOA American တန်ရဲ့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိမ်းပြညာပေးသွားတာပါဒီမနက်အစီအစဉ်ထုတ်လို့ရမှုကမတ်အင်ဂျင်နီယာဖြစ်ပြီးအတန်ဖတ်အင်ဂျင်နီယာကတော့ John Ellison ဖြစ်ပါတယ်ရှင်တနင်္လာနေ့ညနေပဲ6နာရီခွဲကနေ9နာရီထိထုတ်လို့မဲ့အစီအစဉ်တွေကိုတော့လိုင်းဒိုမီတာ16 19 25တို့ကနေတိုက်ရိုက်ဖမ်းယူနိုင်နိုင်ပါတယ်တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေ့ကြပါစေ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးထူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.